You from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် View American တက္ကသိုလ်နေ2023ခုနှစ်အောက်တိုဘာလ3ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်Fear Radio Season 2ကိုလိုင်းတူမီတာ3252တို့ပြင်လိုင်းလက်မီတာ190တို့ကနေထည့်ရနာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလေးမာနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့မြမအရေးကုလသမဂ္ဂရဲ့ကျိုးပတ်မှုတွေဟာအောင်မြင်မှုမရှိကြောင်း SACM ကပြောလိုက်ပါတယ် EU ASEAN ဆွေးနွေးပွဲမှာစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်ကြားထားတဲ့အတွက်ကန့်ကွက်မှုတွေထွက်ပေါ်နေပါတယ်။ဗန်ကောက်မြို့တော်က CN Paragon ဂုံတိုက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ဆိုတဲ့ထူးခြားတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့ကချင်ပြည်နယ်မြစ်ကြီးနားဘက်မှာပြစ်ခတ်ဖမ်းဆီးမှုဖြစ်ပွားခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့
ရှင်ရင်းတဲ့ပေါ်တော့အမတ်ကြီးကလည်းကြားပြီးရေရောကိုခံတာတယောက်ကတော့ခြိသွားတယ်ပေါ့အဲ့ဒီတော့ဒီမှာပဲဈေးကျသွားပေါ့ဒီမှာအမတ်ကြီးလည်းကြည့်တော့ခြိမှန်သွားတယ်၃ယောက်ကိုဆမ်းပြီးသွားပြီးရှင်ပါ
အခင်ဖြစ်ပွားရာအနီကဒေသခံတို့ပြောသွားတာပါဒီကြောင့်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်ခဲ့တဲ့မြန်မာတွေဖမ်းဆီးခံရတာထိုင်းရောက်ရွှေပြောင်းမြန်မာကလေးငယ်တွေရဲ့ပညာရေးအခြေအနေအပါအဝင်စမ်းသပ်တကောင်စီရင်ကောက်ယူမှုအခြေအနေဒီလိုနောက်ဆုံးရသတင်းပြပွချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်ပါနောက်ကဘာဒေါ်လာခီးသွားအစီအစဉ်စရဲအပတ်စဉ်ကဏ္ဍကိုတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခဲ့အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင
်။ယူကရိန်းနယ်မြေတွေကိုရုရှားရဲ့ညဘက်တိုက်ခိုက်မှုတွေတွင်ဒရုန်း29ခုနဲ့ cruise missile တစ်ခုကိုဂျားပြတ်ပစ်ချနိုင်ခဲ့ကြောင်းယူကရိန်းလီဒါကဒီနေ့ပဲပြောလိုက်ပါတယ်။ဒရုန်းများစုဟာတောင်ပိုင်း Mykolaiv နဲ့အလယ်ပိုင်း Dnipropetrovsk ဒေသတွေမှာအဓိကထားပစ်မှတ်ထားတိုက်ခိုက်ခံရတာလို့လည်းပြောပါရယ်။ပစ်ချခံရတဲ့ဒရုန်းတွေကအပျက်စီးတွေကြောင့် Paporet မြို့ကစက်မှုလုပ်ငန်းတစ်ခုထိခိုက်ပျက်စီးခဲ့ရပြီး Dnipro မြို့ကပုဂ္ဂလိကကုမ္ပဏီတစ်ခုမှမီးလောင်မှုဖြစ်ခဲ့ကြောင်း Dnipropetrovsk ဒေသအုပ်ချုပ်ရေးမှူးကပြောပါရယ်။ယူကရိန်းနိုင်ငံ Kiev မြို့မှာ EU နိုင်ငံသားဝင်ကြီးတွေမနေ့တုန်းကတွေ့ဆုံခဲ့ကြပြီးယူကရိန်းကိုအားပေးထောက်ခံမှုထပ်မံကတိပြုခဲ့ကြပြီးနောက်မှာတိုက်ခိုက်မှုကြုံခဲ့ရတာပါ။စလိုဗကီးယားနိုင်ငံရွေးကောက်ပွဲမှာရုရှားလိုလားတဲ့နိုင်ငံရေးခေါင်းဆောင်အနိုင်ရခဲ့တယ်လို့နေတိုးအဖွဲ့ဝင်အမေရိကန်ကယာယီအစိုးရအတုံးစိတ်မှာယူကရိန်းအတွက်အကူအညီတွေမပါဝင်ခဲ့တာကြောင့်ရုရှားကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းအတွက်အနောက်နိုင်ငံတွေကထောက်ပံ့မှုတွေပေါ်မေးခွန်းတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ရှင်
ကာ့စ်သွေးကြွအုပ်စုနဲ့ဆက်နွယ်သူအဖြစ်မတင်ငါသူ68ယောက်ထပ်မင်းဲကိုဖမ်းဆီးလိုက်ကြောင်းတူရကီအာဏာပိုင်တွေဒီကနေ့ပဲပြောလိုက်ပါတယ်။ပြည်နယ်16ခုမှာစီးနှင်းရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာလို့လည်းပြည်ထောင်ဝင်ကြီးအာလီရာလီကာရာကပြောပါတယ်။တူရကီရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရခဲ့တဲ့အန်ကာရာမြို့တော်ကအသေးခံဘုံခွဲတိုက်ခတ်မှုဟာသူတို့လက်ချက်အဖြစ်ကာဒစ္စတန်အလုသမားပါတီ PKK အဖွဲ့ကအကျညာခဲ့ပြီးတော့ရပ်ပိုင်းအကြမှာပဲအဖွဲ့နဲ့ဆက်သွယ်သူတွေအဖြစ်မတင်ကားသူတွေကိုတူရကီအာဏာပိုင်တွေရှာဖွေဖမ်းဆီးနေတာဖြစ်ပါတယ်။နောက်ပိုင်းမှာလည်း PKK အဖွဲ့အခြေစိုက်ရအီရတ်နိုင်ငံမြောက်ပိုင်းမှာတူရကီကလေကြောင်းကနေတိုက်ခတ်ခဲ့တာပါ။တူရကီနိုင်ငံသားမကအမေရိကန်နဲ့ဥရောပသမဂ္ဂ EU ကပါအကြမ်းဖက်အဖွဲ့အစည်းအဖြစ်တရားဝင်သတ်မှတ်ထားတဲ့ PKK အဖွဲ့ဟာတူရကီအစိုးရကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ပုံကန့်နေတာဖြစ်ပါရဲ့ရှင
်။တရုတ်နိုင်ငံကိုရှေ့သတင်းပတ်တွင်တွားရောက်ဖို့ရှိတဲ့အမေရိကန်နိုင်ငံသားကြီးပါတီကြီးနှစ်ခုကအထက်လူတော်မတ်တွေဟာသမရရှိချင်းဖြစ်နေတွေ့နိုင်မှုမျှော်လင့်နေကြပါတယ်။ဒီခီးစဉ်မှာဒီမိုကရက်ပါတီကအထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမနဲ့ရီပပ်ဘလစ်ကန်အထက်လွှတ်တော်မတ်မိုက်ခရာပိုတို့လည်းလိုက်ပါသွားကြမှာဖြစ်ပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံအပြင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလည်းတွားရောက်ဖို့ရှိတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမရဲ့ယုံကပြီးခဲ့တဲ့လအတွင်းကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်၊ဗန်နာရေးဝန်ကြီးဂျန်နက်ယယ်လန်နဲ့ကုသရေးဝန်ကြီးဂျီနာရီမွန်ဒိုတို့ကိုမကြသေးခင်ကတရုတ်နိုင်ငံကိုတွားရောက်ခဲ့ကြတဲ့ခီးစဉ်တွေအပါအဝင်တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတွေလည်းတိုးတက်ကောင်းမွန်လှုပ်ဆောင်နေတဲ့ဒီအချိန်မှာပဲဒီလိုအထက်လွှတ်တော်အမတ်တွေရဲ့ခီးစဉ်တွေလည်းပေါ်ပေါက်လာတာပါနှစ်နိုင်ငံကြားပုံမှန်ဆက်သွယ်ရေးလမ်းကြောင်းတွေထားရှိရေး လိုအပ်တယ်ဆိုတဲ့အချက်ပါဝင်ကုန်သွယ်ရေးနဲ့တရုတ်နိုင်ငံတွင်အမေရိကန်ကုမ္ပဏီတွေကြုံတွေ့နေရတဲ့ခက်ခဲတွေကိစ္စတွေကိုအမေရိကန်ယာရှိတွေကတရုတ်ယာရှိတွေနဲ့တွေ့ဆုံစဉ်မီးမောင်းထုတ်ပြောဆိုနေခဲ့ကြပါတယ်ရှင်
။ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့ကနေနိုဘယ်ဆုတွေကိုဆက်လက်ကျင်းပနေတာမှာ2022ခုနှစ်အတွက်ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုပြည်သစ်နိုင်ငံအာလိန်အက်စပတ်အမေရိကန်နိုင်ငံကဂျွန်ကလော့ဇာနဲ့အော်စတရီးယားနိုင်ငံကအန်ဒွန်ဇာလင်ကာရုတုံးဦးကပူရဲရရှိသွားကြောင်းဒီကနေ့ကြေညာလိုက်ပါတယ
် Royal Swedish Academy of Sciences has decided to award the 2023 Nobel Prize in Physics in equal shares to Pierre
Quantum Information Science ကိုစတင်တွေ့ရှိခဲ့တဲ့အတွက်သူတို့သုံးဦးကိုပူရဲစုချီးမြှင့်လိုက်တာဖြစ်ကြောင်း Nobel ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွီဒင်သိပ္ပံအကယ်ဒမီကကြေညာပါတယ်။ဒီကြစီခွဲထားတဲ့ကြားကအရာဝတ္ထုနှစ်ခုဟာတပေါင်းတစည်းတဲ့ပုံစံနဲ့တက်ဝင်လှုပ်ရှားနေတဲ့ရောရှက်နေတဲ့ quantum အနေအထားကိုသိရှိနိုင်တဲ့ဤပညာကိုသူတို့တဦးချင်းစီကရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အခုနှစ်အတွက် Nobel ဆုတွေကိုတနင်္လာနေ့ကစပြီးတော့ကြေညာနေတာမှာ mRNA covid ကာကွယ်ဆေးကိုအလင်းအမြန်ထုတ်လုပ်နိုင်အောင်ရှာဖွေတွေ့ရှိခဲ့တဲ့ Hungary နိုင်ငံက Katalin Karikó နဲ့ American နိုင်ငံက Drew Weissman တို့နှစ်ဦးကအခုနှစ်အတွက်ဆေးပညာဆိုင်ရာနိုဘယ်ဆုကိုပူးတွဲရရှိသွားပါတယ်။ဓာတုဗေဒစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကိုတော့မနက်ဖြန်ဗုဒ္ဓဘူးနေ့ကနေတောက်စားနေအကြကျင်ညာသွားမှာဖြစ်ပြီးတော့ဇီဝရေးဆိုင်ရာနိုဘယ်ဆုကိုတော့အရှိပတ်တနင်္လာနေ့မှာကျင်ညာမှာဖြစ်ပါရဲ့ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။မြမရေးဖြည့်ရှင်မှုကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအောင်မြင်မှုမရှိကြောင်းကုလသမဂ္ဂအရာရှိဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကပြောလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအစိုးရတွေရဲ့ဆွေးနွေးဖြည့်ရှင်မှုတွေမှာလက်တွေ့အရေးယူဆောင်ရွက်တာတွေမရှိသလိုမြန်မာနိုင်ငံကကုလသမဂ္ဂရုံးဟာလည်းစစ်အာဏာပိုင်တွေကျင့်တဲ့အောင်လိုက်လုံနေတဲ့မအောင်မြင်တဲ့ချင်းကပ်မှုတွေကိုထပ်ခါတလေလေလုပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂကဘယ်နည်းဘယ်ပုံပြက်ကွက်နေတယ်လဲလို့အမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကုလသမဂ္ဂရဲ့အကြီးအကဲဖြစ်မြန်မာပြည်သူတွေအတွက်တာဝန်ယူဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်ခံထားရပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ကအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရသာတွေပေါ်စစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေကြောင့်လူပေါင်း2,000,000လောက်ပြည်တွင်းမှာဒုက္ခသည်အဖြစ်နေထိုင်ကြရတယ်လို့တန်း20လောက်ဟာလဲစာနာမှုအကူအညီတွေလိုအပ်နေချိန်မှာကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအရာမထင်ဘူးလို့လူအခွင့်ရလှှရှားသူတွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဟောင်းတွေပါဝင်တဲ့ SCCM အဖွဲ့ကထောက်ပြထားတာပါကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအောင်မြင်မှုမရှိတာကြောင့်ပုံစံတင့်တဲ့ချင်းကပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်မြန်မာစစ်ကောင်စီကိုလက်နက်မရောချအောင်တားမြစ်ဖို့စစ်ကောင်ဆောင်တွေကိုဗန်နာရေးအရပြစ်မှတ်ထားတိုက်ခိုက်ဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကကင်တွယ်ဖို့တွေပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့လိုတယ်လို့လည်းပြောထားပါတယ်ရှင်
ဥရောပသမဂ္ဂ EU နဲ့အာဆီယံနိုင်ငံတွေကြားဒီကနေ့ကျင်းပတဲ့လူခွေရေးဆွေးနွေးပွဲမှာစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်ကြားထားတဲ့အတွက်ကွန့်ကွန့်မှုတွေထွက်ပေါ်နေပါတယ်။ EU အာဆီယံအရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲမှာစစ်ကောင်စီကိုဖိတ်ကြားတာဟာအတိအမှတ်ပြုလက်ခံရရောက်နိုင်တယ်လို့အာဆီယံလူခွေရေးလွှတ်တော်အမတ်များအဖွဲ့ EBHR ဒုဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။စစ်ကောင်စီကိုဖိတ်ကြားချက်ပြန်လည်ရုပ်သိမ်းပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုလက်ခံဖို့လည်းတိုက်တွန်းထားပါတယ်။ EU ASEAN လူအခွင့်အရေးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုဖိတ်ကြားထားတဲ့အပေါ်လူအခွင့်အရေးလှုပ်ရှားသူတွေနဲ့အရက်ဖတ်အဖွဲ့အစည်းတွေကဝေဖန်မှုတွေထွက်ပေါ်နေတာပါ။မြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီကိုဖိတ်ကြားမှုဟာမြန်မာလူအခွင့်အရေးတိုးတက်လာဖို့ EU ဥရောပသမဂ္ဂနဲ့အာဆီယံကချိုးဖောက်မှုတွေကိုထိခိုက်စေတယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ HRW အပါအဝင်လူအခွင့်အရေးအဖွဲ့တွေနဲ့အရက်ဖတ်လူအဖွဲ့အစည်းတွေရဲ့မနေ့ကပူးတွဲထုတ်ပြန်ကြမှာဖော်ပြထားပါတယ် မြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုအာဆီယံအရေးကြီးအစည်းအဝေးတွေမှာပါဝင်ခွင့်မပေးသလိုလူခွင့်ရေးချိုးဖောက်တဲ့မြန်မာစစ်ကောင်ဆောင်တွေကိုလည်း EU ကပြစ်မှတ်ထားအရေးယူဒဏ်ခတ်ထားတာကြောင့်အခုလိုဖိတ်ကြားမှုဟာ EU နဲ့အာဆီယံရဲ့မြန်မာစစ်ကောင်စီနဲ့ပတ်သက်လို့ထားတဲ့မူဝါဒတွေနဲ့လည်းတွေ့ဖြစ်နေတယ်လို့လည်းထောက်ပြခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားမှုကြောင့် HRW အပါအဝင်အဖွဲ့တချို့ကတော့ဒီဆွေးနွေးပွဲမှာမပါဝင်တော့ဘူပါဆုံးဖြတ်ထားကြပါတယ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရထုတ်ပြန်ကြမှာလဲစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ရာဇဝတ်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုအခုလိုဖိတ်ကြားတဲ့အတွက်အန်အော်တုံလုံးမိကြောင်းနဲ့အခုလိုလူခွေရည်ဆွေးနွေးပွဲမျိုးတွေမှာမြန်မာပြည်သူရဲ့တရားဝင်ကိုယ်စားလှယ်တွေနဲ့ပါပါဝင်ကျင်းပဖို့လည်းတိုက်တွန်းထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့တော်က CN Paragon ကုန်တိုက်မှာပြစ်ခတ်မှုဖြစ်ပွားရာကအနည်းဆုံးလူ3ဦးသေဆုံးပြီးနောက်ထပ်4ဦးဒဏ်ရာရခဲ့ကြောင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်ထိခိုက်သေဆုံးသူအရေးအတွက်ကိုအေယာဝင်အရေးပေါ်ဌာနအကြီးအကဲယူထနာစတနန်ကအတည်ပြုခဲ့ကြောင်းကိုလည်း AFP သတင်းဌာနကဖော်ပြခဲ့တာပါပြစ်ခတ်မှုအတွက်မတင်ကားသူအသက်16နှစ်အရွယ်လူငယ်တယောက်ကိုဖမ်းဆီးထားတယ်လို့လည်းရဲတပ်ဖွဲ့ကကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်ဝင်းကြီးချုပ်စတာထာဗီစင်ကတော့အခင်းဖြစ်ရာနေရာကိုရဲတပ်ဖွဲ့ဝင်တွေရှင်းလင်းနေပြီးအခြေအနေကိုထိမ့်သိမ်းနိုင်ပြီလို့လည်းပြောပါတယ်ဘန်ကောက်မြို့ကနိုင်ငံသားသားခီးသွားတွေအသွာလာများတဲ့အချက်ချာနေရာဖြစ်တဲ့ CN Paragon ကုန်းတိုက်မှာအစောပိုင်းပြစ်ခတ်မှုဖြစ်ချိန်ကလူတွေထိတ်လန့်တကြားထွက်ပြေးနေကြတာကိုလည်းလူမှုကွန်ရက်တွေကဗီဒီယိုတွေမှာတွေ့မြင်ခဲ့ကြရပါတယ်။တနက်ကင်ဆောင်သူပေါ်တဲ့ထိုင်းနိုင်ငံမှာအနည်းနဲ့များဆိုသလိုမကြာခဏပြစ်ခတ်မှုတွေကြုံရလေရှိပါတယ်။ရဲတပ်ဖွဲ့ဟောင်းတယောက်ကတနက်ဓာကင်ဆောင်ပြီးမူဂျူချောင်းတချောင်းကိုတိုက်ခိုက်ခဲ့ရာကကလေး24ယောက်လူကြီး12ယောက်တိတ်ဆုံးခဲ့ရတဲ့ဖြစ်ရက်တနှစ်ပြည့်ကနေရပ်ပိုင်းလိုမှာပဲအခုလိုပြစ်ခတ်မှုနဲ့ကြုံရတာပါ2020တုန်းကလည်းစစ်သားဟောင်းတယောက်က Correct New ကုန်တိုက်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အတွက်ကြောင့်လူ29ယောက်သေဆုံးခဲ့ပူပါတယ်ရှင်
။အိန္ဒိယရဲတပ်ဖွဲ့ကတရင်တောင်းနဲ့တက်ကြွအလုရသူအနည်းဆုံး10ဦးရဲ့နေအိမ်တွေကိုမနေ့အင်္ဂါနေ့ကဝင်စီးခဲ့တာကြောင့်မကြသေးခင်ကာလတွေအတွင်းတရင်မီဒီယာလွတ်လပ်ခွင့်တိတိတသားကြားဆင်လာနေတဲ့အိန္ဒိယနိုင်ငံအတွင်းမှာစိုးရိမ်မှုတွေပိုပြီးတော့ကြီးထွားလာနေပါတယ်။အခုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်မှုဟာအင်္ဂလိပ်ဘာသာစကားနဲ့ထုတ်ဝေတဲ့ News Click online သတင်းဌာနနဲ့ဆက်ဆက်နေတဲ့သူတွေဖြစ်တယ်လို့ဆိုပါရယ်ဒီသတင်းဌာနဟာနိုင်ငံသားအဖွဲ့အစည်းတွေကထောက်ပံ့ငွေရရှိနေတာဆိုတဲ့ဆွဆွဲချက်နဲ့အိန္ဒိယအစိုးရက2021ခုနှစ်အတွင်းအမှုဖွင့်ခံထားရတဲ့သတင်းဌာနဖြစ်ပါရယ်တရုတ်အစိုးရအာဘော်ရီကိုဝါဒဖြန့်ပေးနေတဲ့အမေရိကန်တန်းကြွယ်တထေးကြီး Neville Ray Singham ကအဲ့ဒီ News Click သတင်းဌာနကိုငွေကြေးထောက်ပံ့ပေးနေတယ်ဆိုပြီးတော့ပြီးခဲ့တဲ့ August လအတွင်း The New York Times သတင်းမှာရေးသားထားပါတယ်ရှင် Direct from Washington The Voice of America VOA နောက်ဆုံးရသတင်းတွေကိုမခင်လေးနဲ့အတူကျွန်မအလေးမကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့ကချင်ပြည်နယ်မြစည်းနားဘက်မှာပြစ်ခတ်ဖမ်းဆီးမှုဖြစ်ပွားတဲ့အခြေအနေသတင်းပေးပို့ချက်ကိုစပြီးတော့ပြောပြပေးပါမယ်။ကချင်ပြည်နယ်မြစည်းနားမြို့တက်ကုန်းအနောက်ပိုင်းT1 ရောက်ကွာမှာတနင်္လာနေ့ညနေပိုင်းကစစ်ကောင်စီတပ်ကကချင်လွတ်လပ်ရေးအဖွဲ့ KIO အဖွဲ့ဝင်၄ဦးကိုဖမ်းဆီးခဲ့ပြီးတော့တဦးကတော့ဖမ်းဆီးစဉ်မှာပြစ်ခတ်ခံရတာကြောင့်တေဆုံးခဲ့ကြောင်းဒေသခံတွေကပြောပါရတယ်။ KIO ဘက်ကတော့အဖမ်းခံရသူတွေဟာသူတို့အဖွဲ့ဝင်ဟုတ်မဟုတ်စုံစမ်းနေစေဖြစ်ကြောင်းပြောပါရတယ်။ဒီကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့ကိုစောဝင်းလိုင်ကပြောပြပေးပါပါရှင်။
ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့ KNU အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာ KNU အဖွဲ့ဝင်တချို့မြစ်ကြီးနားမြို့မှာဖမ်းဆီးခံရကြောင်းသတင်းတွေထွက်ပေါ်ခဲ့တာပါအခုလိုဖမ်းဆီးချိန်မှာတနတ်တန်တွေကြားခဲ့ရပြီးဖမ်းဆီးခံရသူ၄ဦးအနက်တဦးသေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ
်မင်းညာဆော့မရေခမတ်ဝရတီခြိရင်းတပ်ပေါ်တော့ခြိရင်းတပ်မှာအမတ်ကြီးတန်နေကြတယ်အဲ့ဒီအမတ်ကြီးတောင်းမချောအဲ့တော့အောက်တည်းကမှဆိုတော့ဒီလေးတွေကြောက်ဖောက်နေတာပေါ့အလုပ်ကြည့်ကြတာဆိုတော့အဖုံးစစ်ပြီးကြောက်ကြလာဒီလေးရောက်ကိုခံလာတဲ့အဲ့ဒါတယောက်ကတော့ဟိုချီသွားတယ်ပေါ့အဲ့လေတော့ဒီမှာပဲလေးကြသွားပေါ့ဒီတော့အဲ့လိုလေးကြည့်တော့ချီမှန်သွားတယ်တော့ရောဖမ်းပြီးသွားပြီဆိုတော့အဲ့ဒီမိန်းကတော့အဲ့ဒါဘုဖြစ်နေကြပါလားဒီလိုမျိုးဆိုဆိုတာတကယ်
လည်းအလုပ်ဖြစ်သွားတာပေါ့။ထီဝန်းရက်ကလေတော့အဆက်မှတည်ရှိပြီးလာရောက်ဖမ်းဆီးချိန်လေတော့ဘက်ထွက်ပြေးရမှာတနက်နဲ့ပြစ်ခံရတာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မြစ်ကြီးနားမြို့ထီဝန်းရက်ကနေအိမ်ကိုနမ်ပတိမြို့မှာအဖမ်းခံခဲ့ရတဲ့ KIO အဖွဲ့ဝင်တယောက်လိုက်လံပြသခဲ့တာကြောင့်စစ်ကောင်စီဘက်ကတည်သွားပြီးအခုလိုဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်။ ဒေတာရင်းသတင်းမီဒီယာတွေမှာလည်းဖန်ဆီးခံရသူတွေဟာ KIO အဖွဲ့ဝင်တွေဖြစ်ကြောင်းဖော်ပြကြပါတယ် KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဖန်ဆီးခံရသူတွေနဲ့ပတ်သက်လို့စုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်အဲတော်တော်များများကတော့အဲဒီသတင်းတူကိုတင်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကတည်ဝင်ကြောင်းကြတာတော့မရှိဘူးကျွန်တော်တို့လည်းစုံစမ်းနေစေဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့စနေနေ့ကမိုးမောက်မြို့နယ်ဥထာရန်ကျေးရွာအနီးတိုက်ပွဲမှာစစ်ကောင်စီတပ်ကအရာရှိတအူးအပါဝင်9ယောက်ကို KIA ဘက်ကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူတအူးကတော့တိုက်ပွဲအတွင်းရရှိတဲ့ဒဏ်ရာနဲ့သေဆုံးခဲ့ကြောင်းလဲဘုံမူကြီးနော်ဘူးက BOA ကိုပြောပါတယ်ဒီကနေ့မှာတော့မြစ်ကြီးနာဗမော်ကာလန်ဝိုင်းမော်မြို့နယ်တပတ်ရံနဲ့ဂျာဘူးအကြားနဲ့ဖားကန့်မြို့နယ်ဆိုင်းတောင်မှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားတာတွေရှိနေပါတယ်ခင်ဗျာ
မြစ်ကြီးနားဘက်မှာပြစ်ခတ်ဖမ်းဆီးမှုဖြစ်ပွားခဲ့တဲ့အခြေအနေကိုကိုဆောင်ဝင်းလိုင်ကပြောပြပေးခဲ့တာပါအခုတော့ထိုင်းနိုင်ငံတဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဖမ်းဆီးခံရတဲ့အကြောင်းပြောပြပေးပါမယ်ထိုင်းနိုင်ငံရနောင်းခရိုင်ကရော့ဘူရီမြို့နယ်အမှတ်6ကျောလောပေါ်ကြီးရွာအနီးမှာစက်တင်ဘာလ2ရက်နေ့နက်တနားဝင်းကျင်ခန့်ကမြန်မာနိုင်ငံကော်တောင်းမြို့ဘက်ကနေခိုးဝင်လာသူမြန်မာ19ဦးဟာထိုင်းစစ်တပ်အမှတ်25တပ်ရင်းကနေတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးတာခံခဲ့ရပါတယ်ဒီသတင်းကိုထိုင်းချေဆိုင် view မြန်မာပိုင်းသတင်းတော့အမအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုတွားရောက်အလုပ်လုပ်ကင်ဖို့တရားမဝေလာရောက်သူတွေရနောင်းခရိုင်ကရာဘူရီမြို့နယ်ထဲမှာရောက်ရှိနေတယ်လို့သတင်းရတာကြောင့်ထိုင်းစစ်တပ်အမှတ်25ချင်းမြန်တပ်ရင်းကတပ်ဖွဲ့ဝင်တွေကကင်းလက်စစ်ဆေးနေရာကနေမတင်ငါဘွယ်ပစ်ကတ်ကားနှစ်စီးကိုတွေ့ခဲ့တာဖြစ်ပါတယ်စစ်ဆေးဖို့ရက်တန့်ခိုင်းခဲ့ရမှာကားနှစီလုံးကအစစ်စေးမခံဘဲမောင်းပြေးတာကြောင့်လိုက်လံဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းမိခဲ့သူတွေထဲမှာမြန်မာနိုင်ငံသား19ဦးပါဝင်တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်က VOA ကိုပြောပါတယ်အ
ဲဒီအော်တိုဘာလ2ရက်နေ့မနေ့အစောပိုင်းမှာထိုင်းနိုင်ငံတော်မှာရနောင်းခရိုင်ကရပူရီမြို့နယ်နယ်နိမိတ်ထဲမှာတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ19ဦးကိုသူတို့စီးလာတဲ့တိုးကပစ်ကတ်ကားနဲ့သူဖမ်းဆီးမိပါတယ်ဖမ်းတာကတော့ထိုင်းပြည်တပ်တော်အမှတ်25ခြေပြန်တိုင်းရသူတို့လက်ရဖမ်းတာပါအဲ့မှာဖမ်းမိတဲ့19ယောက်ထဲမှာဆိုအမျိုးသား73ယောက်အမျိုးသူက6ဦးပါတယ်ပြီးတော့ထိုင်းနိုင်ငံသားရင်ပေါင်း2ဦးပါတယ
်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကလည်းဒီထဲကတချို့ကတော့ထိုင်းနိုင်ငံအတွင်းမှာအလုအကန့်ကောင်းတွေရမယ်ဆိုပြီးဆွေမျိုးသားချင်းတွေပွဲစားတွေကပြောလို့လာကြသူတွေဖြစ်တယ်လို့လည်းပြောပါတယ
်အများစုကတော့အမဒီတချို့ကတော့ဒီဖူကတ်တို့ဒီနီးစပ်ရပေါ့ဆူရတ်တို့အဲနောက်ပြီးကျွန်တော်တို့ဒီဆန်ကအပါဝင်ပေါ့နော်ရနောင်းနဲ့ဆန်ကပါဒီနေရာတွေမှာသူတို့အလုသမားအဲပွဲသားတွေနဲ့သူတို့ရဲ့ဟိုစေမျိုးသားချင်းတွေကအလုခွင့်နဲ့ချိန်ထားတာပေါ့ဗျာအဲ့လိုမျိုးရှိတယ်သူအဲ့လိုမျိုးလာကြတယ်ရှိတယ
်မြန်မာနိုင်ငံမှာစီးပွားရေးကြက်တဲတာကြောင့်ထိုင်းနိုင်ငံထဲကိုအလုလုကင်ဖို့လာကြသူတွေများလာတာဖြစ်ပြီးတချို့ကလည်းထိုင်းတောင်ပိုင်းလမ်းတွေကနေတဆင့်မလေးရှားနိုင်ငံအထိနှစ်နိုင်ငံနယ်စပ်တွေကိုဖြတ်ကျော်သွားရောက်ပြီးအလုလုဖို့လာကြတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ်
။နောက်တစ်ခုကတော့အဲဒီမလေးရှားကိုသွားတဲ့အုပ်စုပေါ့မလေးရှားသွားတဲ့အုပ်စုကညာသောအပြင်ပထုဘက်ကနေလာပြီးတက်ရိုက်သွားကြတာညာလမ်းကြောင်းကပါဆိုသူကအဲ့ကနေပြီးတော့ဝင်မဲနဲ့ဟိုပထုကနေလာဆိုသူကဟိုအဲဒီထိုင်းမလေးနယ်ရှားကိုဆင်းတဲ့လမ်းသူရထာနေဖြတ်ပြဲလို့သွားကြအဲ့လမ်းကြောင်းကပိုရှင်းတာဟုတ်
ဖမ်းမိတဲ့မြန်မာတွေကိုထိုင်းစစ်တပ်ကစစ်ဆေးရမှာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုတွားရောက်အလုလုကင်ဖို့အတွက်မန္တလေးမြို့ကနေလေရင်နဲ့ကော့တောင်းမြို့ကိုထွက်လာကြပြီးပွဲစားအိမ်မှာနှစ်ရက်နေထိုင်ပြီးတော့မှကော့တောင်းကနေရနောင်းဘက်ကိုလှေနဲ့ခိုးဝင်လာကြတာဖြစ်ကြောင်းမလေးရှားနယ်စပ်ထိတွားဖို့အတွက်ပွဲစားကဘတ်4000ကျော်ပေးချေရတယ်လို့လည်းထွက်ဆိုကြတယ်လို့ဆိုပါတယ်အခုလိုမျိုးဖမ်းဆီးခံရမှုတွေအစုလိုက်အပြုံလိုက်အဖမ်းခံရမှုတွေအပြင်တော်တောင်နေထဲမှာပဲပွဲစားတွေကစွန့်ပစ်ထားမှုတွေရှိပေမဲ့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေကတော့ရှိနေသေးဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာထိုင်းလူ့သမားဝန်ကြီးဌာနလက်အောက်ခံ Department of Employment ရဲ့2023ခုနှစ်ဇူလိုင်လကုန်ထိကောက်ခံထားတဲ့စည်ရင်းစရာအရမြန်မာပါဝင်အိန္ဒိယချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေကြတဲ့တရားဝင်ရွှေ့ပြောင်းလူ့သမားစုစုပေါင်း26,698ဦးရှိပြီးဒီထဲကမြန်မာတွေကတော့153,355ဦးရှိပါတယ်ဒါပေမဲ့အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စည်ရင်းထက်နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာ19ဦးရနောင်းမြို့အနီးမှာဖမ်းဆီးခံရတဲ့တဲ့မအေးမှာပြောပြပေးခဲ့တာပါ။မကြာခင်မှာတော့မြန်မာနိုင်ငံကမြို့နယ်20မှာစမ်းသပ်တကောင်စီရင်ကောက်ယူတဲ့အခြေအနေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ထိုင်းရောက်ရွှေပြောင်းမြန်မာကလေးတွေရဲ့ပညာရေးအခြေအနေကိုပြောပြပေးပါပါ။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းမြန်မာကလေးတွေရဲ့ပညာရေးအတွက်အရက်ဖတ်တဲ့အစိုးရအဖွဲ့အစည်းတွေကနှစ်ပေါင်း30လောက်ဖြည့်ရှင်းမှုစူးစမ်းခဲ့ပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်ပြည်ထနာတွေပို့ပြီးတော့ဆိုးရွားလာနေတယ်လို့လေ့လာခဲ့တဲ့သုတေသနအဖွဲ့ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မမသစင်အောင်ကပြောပြပေးပါပါရှင်။
ထိုင်းမြန်မာနယ်စပ်ကရွှေပြောင်းမြန်မာကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးသုတေသနစာရန်တင်ပြပွဲကိုထိုင်းမြန်မာနှစ်နိုင်ငံသုတေသနရှစ်ဖွဲ့ပူးပေါင်းပြီးအောက်တိုဘာ2ရက်နေ့တုန်းကဘန်ကောက်မြို့မှာရှိတဲ့နိုင်ငံသားသတင်းတောက်များအသင်းမှပြုလုပ်ခဲ့ပါတယ်။ဒီသုတေသနစစ်တမ်းတွေရှစ်ဖွဲ့ကလူပေါင်း1000ကိုမေးမြန်းပြီးအချက်အလက်တွေစုဆောင်းခဲ့တာဖြစ်ပါတယ်။ချူလာလောင်ကွန်တက္ကသိုလ်နိုင်ငံရေးသိပ္ပံဌာနရဲ့အငြိမ်းစားပါမောက်ခဒေါက်တာဆူရီချိုင်ဝန်ဂေယူကရွှေပြောင်းကလေးငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့အခြေအနေစိုးနေတာတွေ့ရပြီးဒီကိစ္စဟာနိုင်ငံပြည်ထနာအမွှာညီနောင်ပြည်ထနာလို့တောင်ပြောလို့ရတဲ့အကြောင်းအစဉ်ခံစားထုတ်ပြန်တဲ့ခန်းနာမှာပြောပါရယ်ထိုင်းနိုင်ငံအတွက်လည်းဒါအရေးကြီးတယ်လို့မြန်မာနိုင်ငံအတွက်ဆိုဖို့အရေးကြီးတာကြောင့်အားလုံးဝိုင်းဝန်းကူညီကြဖို့လိုအပ်ကြောင်းပြောပါရယ
် Now we'll see it to the experiences of the children who should be
အခုကလေးတွေကြုံနေရတဲ့အနေအထားအရပတ်ဝန်းကျင်ပြဿနာတွေရဲ့အရှိန်ကိုလျှော့ချနိုင်မှုသူတို့မှာလုံလောက်တဲ့စွမ်းအင်ရှိဖို့လိုတဲ့အကြောင်းနှစ်နိုင်ငံလုံးမှာကြုံနေရတဲ့မဖြေရှင်းနိုင်သေးတဲ့ပြဿနာတွေကြားပဲအခုလိုအစီရင်ခံစာထုတ်နိုင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းနဲ့အလူရှင်တွေရဖို့အပြင်ရက်ရွာအဖွဲ့တွေထိုင်းဝန်ကျင်အဖွဲ့စည်းတွေစီကအရင်းမြစ်တွေရဖို့အခက်တွေ့နေရတယ်ဆိုတာကိုသိလာရတဲ့အတွက်ထိုင်းနိုင်ငံတွေကအကူအညီတွေရဖို့ညှို့လင်းတဲ့အကြောင်းပြောဆိုသွားတာပါလက်တွေ့မှာနေဆက်မှာရောမြန်မာပြည်တွင်းမှာပါမရေရာမလုံခြုံမှုတွေကြုံတွေ့နေရပြီးတော့ဒါရီဟာဘဲချိန်မှာဘလို့အဆုံးသတ်မလဲဆိုတာမသိကြောင်းပြောပါရယ်ဒါပေမဲ့ရလာတဲ့သတင်းချက်လက်ဤပညာတွေယုံကြည်မှုတွေကနေအစဉ်ပြေမဲ့အခြေအနေတစ်ခုတည်ဆောက်နိုင်တယ်လို့လည်းသူကပြောပါရယ်ပါဝင်ဆွေးနွေးခဲ့သူနောက်တူဖြစ်တဲ့မေရိုစီကန်ရဲ့လက်ထောက်ညှို့မှုဒေါ်နွန်ွယ်ဦးကတော့ဒီကလေးငယ်တွေအတွက်အခြေအနေကောင်းပေါ်လာဖို့မျှော်လင့်နေတာဖြစ်ပြီးရွှေပြောင်းသူတွေနဲ့ပတ်သက်လို့တခရိုင်တာဝန်ရှိသူတွေနဲ့မြန်မာကြားအဖွဲ့အစည်းတွေအချင်းချင်းအရင်ကပူးပေါင်းဆောင်ရွက်ခဲ့ရမှာအောင်မြင်မှုတွေရှိခဲ့တယ်လို့ပြောပါတယ
် During the 2012 to 2020So we have been
2020 ကြာမှာဒေသန္တရအစိုးရတွေကြားလူညွေးနဲ့လူမှုရေးစောင့်ရှောက်မှုတွေပူးပေါင်းဆောင်ရွက်နိုင်ခဲ့တဲ့အကြောင်းအဲ့မတိုင်ခင်တုန်းကလေတကယ့်ကိုအခြေခံကြရတဲ့ရက်ရွာအခြေပြုရန်နေရာနဲ့စနိုင်ခဲ့တယ်လို့တဖြည်းဖြည်းနဲ့ဒေသန္တရအစိုးရတွေနဲ့နီးနီးကပ်ကပ်ချင်းကပ်လှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းဒီလိုပူးပေါင်းလှုပ်ဆောင်မှုတွေဟာအဲ့အချိန်တုန်းကတကယ့်ကိုအကျိုးသက်ရောက်ခဲ့ပေမဲ့2022မှာတော့ဒီလိုနေဆက်ဖြတ်ကျော်ပူပေါင်းဆောင်ရွက်မှုတွေဟာနေဆက်ဒေတာအခြေအနေတွေတင်းမာလာတာကြောင့်ပျက်စီးသွားခဲ့တယ်လို့ပြောဆိုသွားတာပါ။မေတော်ဈေးကန်းဟာထိုင်းမြန်မာနေဆက်မဲဆောင်မြို့မှာဒုက္ခသည်တွေနဲ့ရွှေပြောင်းလူသားတွေရဲ့ကျန်းမာရေးကိုဆောင်ရွက်ပေးနေတာဖြစ်ပြီးကလေးငယ်တွေကိုလည်းကုသပေးနေတာဖြစ်ပါတယ်။ဒီစီရင်ခံစာထုတ်ပြန်တဲ့ပွဲမှာရွှေပြောင်းကလေးငယ်တွေရဲ့ပညာရေးလှူရှားနေတဲ့အဖွဲ့တွေကဥဆောင်ပြီးတော့ဆွေးနွေးခဲ့ရပါကိုဗစ်ကယောဂါနဲ့နိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ရွှေပြောင်းသူတွေပို့ပြီးတော့ဒုက္ခရောက်ရတဲ့အခြေအနေတွေကိုလည်းရုပ်သံဇာတ်လမ်းနဲ့တင်ပြခဲ့ပါတယ်။အစီရင်ခံစာရဲမှာတော့ရွှေပြောင်းနေထိုင်နေတဲ့ကလီငယ်ရီရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုထည့်သွင်းဖော်ပြထားပါတယ်။ဒီထဲမှာရွှေပြောင်းကလီငယ်ရီတယောက်ပညာသင်ကြားရမယ့်စာသင်ကျောင်းတွေမှာထိုင်းမြန်မာနှစ်ဘာသာတက်ကျွမ်းတဲ့ဆရာဆရာမတွေခန့်အပ်ပေးဖို့အပါအဝင်တင်ထောက်ကူပစ္စည်းတွေထောက်ပံ့ပေးဖို့လည်းသူတည်တနာအဖွဲ့ရိယာအကြံပြုတောင်းဆိုထားတာဖြစ်ပါရဲ့ရှင်
။ထိုင်းမြန်မာနယ်စပ်ကကလေးငယ်တွေရဲ့ပညာရေးအခက်အခဲပိုဆိုးလာနေတဲ့အကြောင်းမမသိအောင်ကပြောပြပေးခဲ့တာပါ။သတင်းရှင်တွေနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ promise@vnews.com ကိုပေးပို့နိုင်ပါတယ်။အခုဆက်ပြီးတော့စမ်းသပ်တကောင်စီရင်ကောက်ယူတဲ့အခြေအနေကိုပြောပြပေးပါပါ2023ခုနှစ်အောက်တိုဘာလ1ရက်နေ့ကနေ15ရက်နေ့အထိမြန်မာနိုင်ငံတဝန်းကမြို့နယ်ပေါင်း20မှာစမ်းသပ်တကောင်စီစတင်ကောက်ယူမှာဖြစ်ကြောင်းစစ်ကောင်စီကကြေညာထားတဲ့အချိန်ရခိုင်ပြည်နယ်ထဲမှာတော့မောင်တော်မြို့ကတချို့ရပ်ကွက်တွေမှာစတင်ကောက်ယူနေပြီဖြစ်ပါတယ်အခုလိုစမ်းသပ်တကောင်စီကောက်ယူနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကနေပြီးတော့စူးစီးတင်ပြထားတာကိုမတ်စုမွန်ကပြောပြပေးပါရှင်
မြန်မာနိုင်ငံတဝန်းလုံးကမျိုးနယ်ပေါင်း20မှာအောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ15ရက်နေ့အထိစမ်းသပ်သကောင်စီရင်ကောက်ယူဖို့စစ်ကောင်စီဘက်ကနေအောက်တိုဘာလ1ရက်နေ့မှာစတင်ပြင်ဆင်လိုက်တာဖြစ်ပါတယ်။မြို့နယ်20မှာကောက်ယူမှာဖြစ်ပါတယ်။ပြည်နယ်နဲ့တိုင်း14ခုကနေရာတချို့မှာတော့စမ်းသပ်ကောက်ယူမှုတွေစတင်နေပြီဖြစ်ပါတယ်။စမ်းသပ်ကောက်ယူမဲ့နေရာတွေထဲမှာရခိုင်ပြည်နယ်မောင်တော်ဒေသလည်းပါဝင်ပါတယ်။မောင်တော်ဒေသကရခိုင်ရမိရဖတူးကတော့အော်တိုဘာလတရက်နေ့ခရဲကနေစမ်းသက်သကောင်စင်းကောက်ယူဖို့ကြေညာနေတာဖြစ်ပြီးတော့အခုချိန်ထိတော့သူနေထိုင်တဲ့ရက်ကွက်ထဲမှာလာပြီးတော့စရင်မကောက်သေးဘူးလို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။သကောင
်စင်းတွေကောက်နေပါတယ်လာဝကကနော်လူဝင်မှုစီးကြေးကပေါ့နော်အဲသကောင်စင်းတွေကောက်နေပါတယ်ကျွန်တော်တို့အခုကျမတို့ဖက်ကိုကျမတို့ရေကိုဆက်ကိုမရောက်သေးတာဘူးခုခဲမှာကောင်းနေပါတယ်တရေနေကတိကကဒီကအော်တိုဘာလာတရေနေကတိကကောင်းနေပါတယ်ကျမကတင်းတွေပြီးရသေးပါဘူးကောင်းနေတာလောက်သိသေးပါသေးတယ်ကျမတို့ရေကိုဆက်ကိုမရောက်သေးပါဘူးအော်ကျမကတော့ရိုးရိုးလေးနေသူတို့ကတကောင်ရင်းကောက်တာလူကြီးပဲလောက်ရှိသေးဆိုတာပေါ့နော်အဲသူတို့မှာကူးဆိုရင်မင်းစင်းကြီးမင်းစီမေလို့ပေါ့အဲ့ဒါတွေအတဲလွတ်လွတ်လေးထင်ပါလေဒီမှန်ကတော့
ရခိုင်ပြည်နယ်မောင်တော်ဒေသအတွက်စမ်းသပ်ကောက်ယူမှုတွေစတင်နေပြီမဲ့အဲ့ဒီဒေသတွင်းမှာနေထိုင်တဲ့ရိုဟင်ဂျာတွေရဲ့နေရာတွေမှာတော့စမ်းသပ်သကောင်စင်းတီးခြားကောက်ယူတာမျိုးနဲ့ပတ်သက်ပြီးတော့လာရောက်ပြောဆိုအကြောင်းကြားထားတာမျိုးမရှိသေးဘူးလို့ရိုဟင်ဂျာတအူးက VOA ကိုအခုလိုပြောပြပါဗ
ျ။ရခိုင် community ကိုကြတော့တရင်စင်းတရင်တက်ပြီးတော့စရင်တွေကောက်တဲ့အမှတ်တကောင်စီရုံကြတဲ့ကောက်တယ်ဆိုတာကတော့ပုံမှန်ကောက်လိကောက်တာရှိတာ6လတကြီးနေကြဆောင်နာမည်နဲ့အဲနေကြဆောင်တွေကလိုက်ကောက်နေတယ်ဒါတော့ပုံမှန်ကောက်လိကောက်တာရှိတာဟာပါတကောင်စီကပုံမှန်ကောက်လိကောက်တာရှိတာ6လတကြီ
းရခိုင်ပြည်နယ်အတွင်းကောက်ယူမှုအခြေအနေကိုသိရဖို့ရခိုင်ပြည်နယ်လောဝကမှုကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုချိန်ထိပြန်လည်ဖြေကြားတာမရှိသေးပါဘူးပြီးခဲ့တဲ့နှစ်2014ခုနှစ်လူဦးရေနဲ့နေအိမ်အကြောင်းအရာသကောင်စင်းကိုအခြေခံပြီးတော့2023ခုနှစ်အောက်တိုဘာလ1ရက်နေ့အထိမြန်မာနိုင်ငံရဲ့လူဦးရေဟာ 56.2 သန်းရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ရန်ကုန်တိုင်းမှာတော့လူဦးရေ6သန်းနဲ့အများဆုံးဖြစ်ပါတယ်။မန္တလေးတိုင်းနဲ့ရှမ်းပြည်နယ်ကတော့လူဦးရေ 6.8 သန်းစီနဲ့ဒုတိယနေရာမှာရှိနေတယ်လို့ဖော်ပြပါရှိပါတယ်။ AR တိုင်းကတော့ 6.2 သန်းဖြစ်ပါတယ်။သူကတော့တတိယလူရည်အများဆုံးတိုင်းလို့ဆိုနိုင်ပါတယ်ဒါတွေကတော့ခံမှန်းတွက်ချက်မှုတွေသာဖြစ်ပြီးတော့စမ်းသက်သကောင်စင်းကောက်ယူမှုမှာတော့တွေ့ရှိတဲ့အတိုင်းအရက်တွင်းမှာကောက်ယူတဲ့စနစ် defacto snake net ကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့ပြောပါတယ်မြို့နယ်ပေါင်း20ကိုစမ်းသက်ကောက်ယူမှာဖြစ်ပြီးတော့မြို့နယ်တစ်ခုစီအတွက်စရင်ကောက်ကွက်တရားထားပြီးတော့သတ်မှတ်ကောက်ယူဖို့ပြင်ဆင်ထားတာပါပြေလုံးကျွတ်သကောင်စီရင်ကိုတော့2024ခုနှစ်အောက်တိုဘာမှာကောက်ယူမှာဖြစ်ပါတယ်။ဒီကောက်ယူမှုအပြီးရလာတဲ့လူဦးရေစီရင်ကိုအခြေခံပြီးမှသာမဲစီရင်အတွက်ဆက်ပြီးတော့ကောက်မှာဖြစ်ကြောင်းနဲ့ပြီးရင်တော့ရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်။လက်ရှိစမ်းသပ်ကောက်ယူမဲ့နယ်မြေတွေကကရင်နဲ့ပဲခူးတိုင်းဒေသတွေကတချို့နေရာတွေမှာတော့စစ်ကောင်စီဘက်ကအပြည့်အဝမထိန်းချုပ်နိုင်တဲ့နေရာတွေပါဝင်တယ်လို့စမ်းစစ်သူတွေကထောက်ပြပါတယ်။ဒါပေမဲ့ဒီဒေသတွေမှာကောက်ယူမဲ့ပုံစံနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရှင်းရှင်းလင်းလင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။လက်ရှိမှာတော့နေပြည်တော်အပါအဝင်လုံခြုံရေးအရာအဆင်ပြေတဲ့နေရာတွေကိုရွေးပြီးတော့စမ်းသပ်သကောင်စီရင်ကောက်ယူနေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရဆီအာနာသိမ်းပြီးခရဲကနိုင်ငံတွင်းမှာကျေပြန့်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ 1.6 သန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဖော်ပြထားပါတယ်။ဒီလိုမျိုးအိုးအိမ်ကိုဆုံးခွာပြီးတော့ထွက်ပြေးနေရသူပြည်သူတွေအတွက်ဘယ်လိုမျိုးစရင်သွေးမှုစီစဉ်ထားတယ်ဆိုတာနဲ့ပတ်သက်လို့တော့လာဝကဘက်ကရှင်းရှင်းလင်းလင်းပြောဆိုထားတာမရှိသေးပါဘူး။မြန်မာနိုင်ငံမှာပြည်လုံးကျလူဦးရေသကောင်စီရင်ကောက်ယူခြင်းလုပ်ငန်းကို1983ခုနှစ်1983ခုနှစ်နဲ့2014ခုနှစ်တွေတုန်းကကောက်ယူခဲ့ပူပါတယ်။ဆယ်နှစ်တကြိမ်ပြည်လုံးကျသကောင်စီရင်ကောက်ယူမှုကိုလှုပ်ဆောင်ရမှာဖြစ်ပြီးတော့လာမယ့်2024အောက်တိုဘာလမှာလည်းပြည်လုံးကျသကောင်စီရင်ကောက်ခံသွားဖို့စစ်ကောင်စီဘက်ကပြင်ဆင်နေတာဖြစ်ပါတယ်ရှင
်။ညနေ20မှာစမ်းသပ်သကောင်စီရင်ကောက်ယူတဲ့အခြေအနေကိုမဆူမွန်ပြပြပေးကြတာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့မြန်မာဘာသာအသံလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါကြွဲဖက်ပြီးတော့ည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီအသံလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့မြေကြီးဩစာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနိုင်ရှင်ချက် American အကြောင်း တရင်ဆောင်ပါကဘာတလခီးသွားအစီအစဉ်စရဲပတ်စင်ကနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည့်ပြည့်ကျပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ3ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့တောင်သူလယ်သမားတွေထိခိုက်ရတဲ့လောင်ကစားအကြောင်းစူးစီးတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအင်္ဂါညရဲ့အပတ်စဉ်တွေမတိုင်ခင်မှာတော့အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်မြန်မာနိုင်ငံဒေတာတချို့ကကျေးလက်ဒေတာတွေမှာတောင်သူလယ်သမားတွေသီးနှံပေါ်ချိန်ဆိုရင် Our Day ဆိုတဲ့နာမည်နဲ့လောင်ကစားဝိုင်းတွေကိုခေတ်ဆက်ဆက်ဒေတာအာနာပိုင်တွေကနားလည်မှုနဲ့ရက်အကန့်အသတ်အရအနည်းနဲ့အများခွင့်ပြုပေးထားတာရှိကြပါတယ်။ဒါပေမဲ့လည်းစစ်တပ်အာနာသိမ်းပြီးနောက်ပိုင်းမှာတော့သူတို့နယ်မြေစိုးမိုးမှုရှိတဲ့ဒေတာတွေကကြေးရွာတွေမှာအခုအခါတီးနံမပေါ်ခင်ရောတီးနံပေါ်ပြီးနောက်ပိုင်းမှာရောလောင်ကစားဝိုင်းတွေကိုအကြီးအကျယ်ပြုလုပ်နေကြပါတယ်။ဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမေကတင်ဆက်ပေးထားပါတယ်ရှင်။
အရေးသိငံဤဖြစ်တဲ့ ARD တိုင်းမှာဆိုရင်လောင်ကစားဝိုင်းတွေဟာရေးရွာတေရွာမှာစုပေါင်းလုံးကြတာတွေရောဒါမှမဟုတ်တေရွာချင်းလုံးကြတာတွေရောကိုပါအဖမ်းဆီးမရှိကြပါဘူးအဲ့ဒီလိုလောင်ကစားဝိုင်းတွေကြောင့်လယ်သမားတွေဟာဆိုရင်သူတို့ရဲ့ရိတ်သိမ်းကန်ဤစဘာကင်းကိုငွေရှိတဲ့သူတွေကိုပေါင်နှံကြတာတွေမထွက်သေးတဲ့စဘာကိုကြိုတင်ပြီးအောက်ဈေးနဲ့ရောင်းချကြတာတွေရှိကြပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်နောက်ဆက်တွဲခိုးမှုတွေလူရဲမှုတွေဟာကြေးရွာတွင်မှတာမကဘုံကြီးကျောင်းတွေအထိဖြစ်ပွားနေကြပါတယ်။ဟင်္ဒရာမြို့နယ်ကကျောင်းထိုင်ဘုံကြီးတစ်ပါးကဒီလိုအခြေအနေတွေကိုမြင်တွေ့နေရသူပါ
အဲ့တော့ဒီကတော့ AI တဲ့တော့အားလောင်းကစားတွေကတော့အများကြီးကြီးကြီးပေါ့ဗျာသူ့ရွာမယ်ချိန်လို့လဲကိုယ်ရွာမယ်ချိန်လို့လဲအဲ့လိုလေးသူတို့ရှုံးတာနိုင်တာကဖုံးကြီးကျောင်းနေသွားသွားထိတယ်ဗျာဖုံးကြီးကျောင်းနေမယ်လူကြတယ်ရိုက်ကြတယ်ဗျာဟိုရွာကျောင်းနေမယ်တော်တော်များများတဘာနေကျောင်းလေးတွေဆိုရင်ရိုက်တယ်လူတယ်ပေါ့ဗျာလောင်းကစားဝိုင်းနေများလာတော့ရိုက်တွေကပြက်လာကြတာပေါ့ဗျာနောက်ဘုံကြီးကျောင်းနေရရွာတွေကြတော့လဲရှိတာကတဘာနှစ်ပါးလေးတွေကများတယ်ဗျာပါလဲနေတော့လူလူလွယ်တာပေါ့ဗျာရုပ်ဘွားလူလာမရှိခိုးတာကိုခံရတာအခိုးခံရတာညားတယ်အခိုးခံရတာလည်းအများကြီးပဲခိုးလို့လည်းဘာမှမဖြစ်ဘူးလူလည်းဘာမှမဖြစ်ဘူးလောင်းကစားလို့လည်းဘာမှမဖြစ်ဘူးမဖမ်းမှုဖမ်းနေဆိုတာမရှိဘူးသူတို့အမြင်ကတော့ဘာမှမလုပ်ပဲထားတာတော့နိုင်ငံကြီးတွေဘာတွေမဝင်အောင်လို့ရရှိမှာပေါ့ဗျာအဲ့လိုမလုပ်ပြီးကြပဲအကုန်လက်ကျန်တာလုပ်လို့ရတယ်လောင်းကစားဘာညာလေးတွေတော့နည်းနည်းဖွင့်ထားတဲ့ပုံရှိပါတယ်တိုင်တော့တိုင်ရတယ်မကမ်းနိုင်ငံကြီးလှုပ်ရှားမှုကတရားတော်တော်ညင်တာဗျာဘာရှိဘာမှကိုမလုပ်ဘူး
ကျေးလက်ဒေသတွေမှာအဲ့ဒီလိုလောင်းကစားဝိုင်းတွေကိုဥဆောင်လုပ်ကင်နေသူတွေဟာဒေသဆိုင်ရာအာဏာပိုင်တွေအထူးသဖြင့်နယ်မြေကန်စစ်ကောင်စီတပ်ရဲစခန်းမှုနယ်ဒိန်းစတာတွေနဲ့နှိစက်ကြသူတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအတွက်လောင်းကစားဝိုင်းတွေကရရှိလာတဲ့အကောက်ငွေတွေကိုခွဲဝေယူကြတယ်လို့ကျေးရွာတွေကကမခရလုပ်သူတွေအပိုင်းကလည်းမိမိတို့ဒေသရဲ့နိုင်ငံရေးလှုပ်ရှားမှုသတင်းပေးအလုပ်ကိုပါတွဲလုပ်ကြရပါတယ်ဒီနှစ်ဆိုရင်အညာမြေလက်ဒေတာမှာစီထွက်သီးနှံတွေအထွက်ကောင်းပြီးဈေးလည်းမစိုးတဲ့အတွက်တောင်သူတွေအရင်နှစ်တွေကလိုအရှုံးနဲ့မကြုံကြရပါဘူး။ဒါနဲ့ပဲသီးနှံပေါ်ငွေပေါ်တာနဲ့တပြိုင်တည်းကျေးရွာတွေမှာလောင်းကစားဝိုင်းတွေကအဖမ်းအဆီးမရှိအကြီးအကျယ်လုပ်ကင်ကြပါတယ်။အဲ့ဒီအတွက်တစ်နှစ်လုံးပင်ပင်ပန်းပန်းလုပ်သမျှတရက်ထဲနဲ့ဘဝပြတ်ကြတဲ့တောင်သူတွေရှိကြသလိုကျေးရွာတွင်သခိုးတွေလည်းများပြားလာကြပါတယ်။ဒီလိုလောင်းကစားဝိုင်းတွေကိုအဖမ်းဆီးမရှိလုပ်ကင်ကြတာနဲ့ပတ်သက်ပြီးမြေလက်ဒေသမှာအခြေစိုက်ထားတဲ့ကျေးလက်မြေပရာဟိတအဖွဲ့ကိုဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီအညာကျေးလက်ဒေသမှာဆိုလို့ရှိရင်ဒီစစ်ကောင်စီကဆိုလို့ရှိရင်
တတော်နေထားမှာတော့ဒီလိုတိနံပေါ်ချိန်နေမှာဆိုလို့ရှိရင်ဒီအလောင်းကစားတိုင်နေနဲ့ပူပေါင်းပြီးတော့ကျင်နောက်ထပ် array လောက်တာတွေရှိတယ်။ဘာကြောင့်သူတို့ဒီလိုလုပ်လဲဆိုတော့လူငယ်တွေတော်တော်များများအခုချိန်မှာဆိုရင်မတော်မတရားမှုကိုတွန်းလှန်ခဲ့တဲ့တွန်းလှန်နေတဲ့လူငယ်တွေကများပြားနေတယ်။အဲ့ဒါဆိုတော့သူတို့ကိုမပုံကန်ရင်ပြီးရောဆိုပြီးတော့သူတို့ကနေပြီးတော့ဒီဖက်လက်နဲ့အလောင်းကစားတွေကိုလှုပ်ဆောင်နေပေါ့နော်။အလောင်းကစားဝိုင်းတွေကိုတက်ဆိုင်ရာနေထိန်ဒီစကမ်းမှုလိုကနေပြီးတော့ဒီရဲတွေကနေပြီးတော့သူတို့ကဒီအလောင်းကစားဝိုင်းအကြီးကြီးကိုသူတို့ပြုတ်လောက်ခိုင်းနေပေါ့နော်။အဲ့ဒီအလောင်းကစားဝိုင်းထဲမှာပါလဲဆိုတော့ဂျင်ဝိုင်းတွေပါမယ်။နောက်ပြီးတော့ကြက်ဝိုင်းတွေပါမယ်။ဖဲဝိုင်းတွေပါမယ်။ဒီ၆កောင်ကုန်တွေပါမယ်ပေါ့။ဒီကတောင်သူတွေပင်ပင်ပန်းပန်းလောက်ကန်ရှာပွေးထားတဲ့ဟာကိုဒီအလောင်းကစားနဲ့အခုလိုလှုပ်လိုက်တဲ့အတွက်တောင်တချို့တောင်သူတွေမှာဆိုလို့ရှိရင်အညာဒေသမှာအဲကြက်ဝိုင်းဖဲဝိုင်းတွေကရှုံးလို့ရှိရင်ခိုင်းနေတဲ့နွားလေးတွေပါရောင်းရတယ်။နောက်တချို့ဆိုလို့ရှိရင်နေတဲ့အိမ်နေချမ်းနေဥမာအိမ်တိုင်းချုပ်ပြီးတော့မှဒီဖဲကြွေးတို့ကြက်ကြွေးတို့ဆက်ရတာရှိတယ်။အချို့တွေမှာဆိုရင်လည်းဒီကျွန်တော်တို့လေယာဉ်မြေတွေပါကိုရောင်းပြီးတော့အဲ့လိုဖဲကြွေးအတွက်ကိုဆက်ရတာရှိတယ်ပေါ့နော်။ဒီအဝရီဝိုင်းကိုဥဆောင်နေဆိုတဲ့လူကတော့ပြွင့်လင်းပြောလို့ရှိရဲနဲ့စစ်တပ်နဲ့မဆက်တွယ်ပဲနဲ့သူတို့ဒီအလုပ်ကိုလုပ်ပိုင်ခွင့်မရှိဘူးလေ။အဲ့လိုတရှိုးတလန်တို့ရဲသတင်းပေးတို့အောက်ခြေမှာရှိတဲ့ပြောတဲ့ဒီစကမ်းမှုတို့နယ်ဒိန်းတို့နဲ့စစ်တပ်ကသူတွေနဲ့ဒီပူးပေါင်းပြီးတော့လုံမာတာဖြစ်တဲ့အတွက်ဒီအလောင်းကစားဝိုင်းတွေကိုဥဆောင်လုပ်တဲ့လူကရိုးရိုးတလန်မဟုတ်တလန်အကြီးစားဖြစ်တဲ့
ဒါပေမဲ့လည်းအညာဒေသစကိုင်းတိုင်းနဲ့မကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ကန်ဒေသတွေမှာတော့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေအားကောင်းတဲ့အတွက်လက်လန်းမီယာလောင်စာဝိုင်းတွေကိုတွားရောက်ပြီးတာဝန်ရှိတဲ့သူတွေကိုအရေးယူအပြစ်ပေးတာတွေလုပ်ခဲ့ကြပါတယ်ဒါအပြင်စာထုတ်ပြီးတားဆီးတာတွေလုပ်ပြီးထိထိရောက်ရောက်လုပ်ပြတဲ့အတွက်အဲ့ဒီဒေသတွေမှာတော့လောင်စာဝိုင်းတွေတိတ်မရှိကြဘူးလို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးချင်းတွင်းမြေအနောက်ဘက်ကန်ဒေသမှာဒေသဆိုင်ရာကာကွယ်ရေးတပ် PDF ဦးဆောင်သူတဦးလည်းဖြစ်စကိုင်းတိုင်းကဏီမြို့နယ်တိုင်းဒေသကြီးရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
စစ်ကောင်စီတုံ့မထိတ်ထုတ်တဲ့နေရာတွေမှာဒီလောင်းကစားတယ်မဟုတ်ငွေစေဝါပြည်တစာအေးအေးယူတယ်ဆိုတာမရှိဘူးအဲဒါမျိုးတွေကိုဖွင့်ပေးထားတဲ့သဘောရှိတယ်ဗျနိုင်ငံရေးမလုပ်ဝင်ပြီးရောဒေါ်လာရေးမလုပ်ပြီးရောပြောသလိုသာနေကြဒီမိုဆန်မျိုးကိုစနစ်တကျသူတို့လုပ်နေတာအဲကျွန်တော်တို့ PDF စိုးမိုးတဲ့နယ်မြေတွေမှာတော့လောင်းကစားဝိုင်းတွေခန်းတာတို့အရေးယူတာတို့ဒါမျိုးတွေရှိတယ်ဒီသူတစ်ပြင်းတော့ NUG ကထိတ်ထုတ်ထားတဲ့နယ်မြေတွေမှာတော့ပါပြောက်တဲ့အဆင့်တော့မရှိဘူး။ဒါလည်းဒါတွေလည်းအခုအေးအေးယူတာတို့ဖမ်းဆီးတာတို့အလူကြီးရတယ်။ခုနပါလာဖတို့ပကဖတို့ရတယ်။လောက်တာတွေလည်းမြို့နယ်တိုင်းမြို့နယ်တိုင်းလို့တော်တော်များများတွေ့ရ။ပထမကနဦးအဆင့်မှာတော့သတိပေးတာတွေပဲရှိတယ်။ဒါပေမဲ့အဲ့လိုကြီးကြီးကျယ်ကျယ်လုပ်တဲ့နေရာမျိုးလည်းမရှိပါဘူး။ဖမ်းဆီးပြီးတော့ကျွန်တော်တို့သက်ဆိုင်ရာပြစ်မှုအလိုက်အေးအေးယူတာမျိုးတွေလောက်တာပေါ့။အဲကျန်တဲ့ခုန၄កောင်ကျန်တို့၆កောင်တို့ဟိုဒါမျိုးတွေကတော့မရှိဘူး။အခုကဘာဖျားဝဲလည်းမရှိတော့ဘူး။ဟိုနှက်ခွဲလည်းမရှိဘူး။ရိုးရာတွေပြက်သွားအဲစိတ်ထွက်ပေါက်အနေနဲ့အဲလှုပ်တဲ့ဆိုလို့ရှိရင်လည်းကြက်ဝိုင်းလောက်ပဲရှိတာပဲ
အဲ့ဒီလိုလောင်ကစားဝိုင်းတွေကိုစစ်ကောင်စီနဲ့မဟာမိတ်ပြူထားတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပြည်သူစစ်တွေထိန်းချုပ်ရာဒေသတွေမှာလည်းအကြီးအကျယ်လုပ်ကိုင်နေကြပါတယ်အဲ့ဒီဒေသတွေမှာဆိုရင်ဇက်ပွဲတွေဖျော်ပြေးရေးပွဲတွေစားတောက်ဆိုင်မျိုးစုံနဲ့မြို့ပြင်ဒါမှမဟုတ်ရွာပြင်တနေရာမှာမီးဆက်တွေထွန်းပြီးအကြီးအကျယ်လုပ်ကိုင်ကြပါတယ်လေကောင်ကျင်းဖဲတိုင်း6កောင်ခုံနဲ့အနီတောင်ဝိုင်းတွေအပါဝင်လောင်ကစားမျိုးစုံလောက်ကင်ကြရမှာအယောအစားလုတ်ပေးတဲ့အထက်မှာမိန်ကလေးငယ်တွေအသက်မပြည့်သေးတဲ့ကလေးငယ်တွေတောင်ပါတာတွေ့ရပါတယ်။အဲ့ဒီလိုပွဲတွေမှာတန်ကာတချို့လဲဝင်ရောက်လောင်ကစားနေတာကိုလူမှုကွန်ရက်မှာတွေ့ရပါတယ်။လက်နက်ကင်တပ်ဖွဲ့တွေကလည်းလောင်စာဝိုင်းလုတ်တဲ့နေရာမှာလုံခြုံရေးအပြည့်ယူထားတဲ့အတွက်လောင်စာဝိုင်းကျင့်ပတဲ့နေရာတဝိုက်မှာခိုက်ရန်ဖြစ်ပွားတာတွေမရှိပေမဲ့အရက်ထဲမှာတော့ရာဇဝတ်မှုတွေခိုးမှုတွေလူရဲမှုတွေပြင်းထန်နေပါတယ်။မြန်မာနိုင်ငံပါလီမန်ဒီမိုကရေစီခေတ်အစောပိုင်းကာလကတည်းကလွတ်လပ်ရေးနေ့ကိုအာဝါဒေးလို့ခေါ်ပြီးအထိမ့်မှကျင့်ပကြရမှာလောင်စာဝိုင်းတွေကိုအကန့်အသတ်နဲ့ခွင့်ပြုတာရှိခဲ့ဘူးပါတယ်။ဒါကြောင့်လောင်ကစားဝိုင်းတွေအကြီးအကျယ်လုတာကိုအာဝါဒေးလိုပဲခေါ်လာခဲ့ကြရာကအခုချိန်ထိလူအများပြားကဆက်လက်ပြီးခေါ်အသုံးသွင်းနေကြတာဖြစ်ပါတယ်ခင်ဗျာ
တောင်သူလယ်သမားတွေထိခိုက်ရတဲ့လောင်းကစားအကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမေကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါမယ်ကဘာမှာနေ့စဉ်ဖြစ်ပေါ်နေတဲ့မျက်မှောက်သတင်းတွေတင်ပြနိုင်မှုလှုပ်ဆောင်ကြရတဲ့သတင်းတောက်တွေဟာတဘာဝဘေးဒဏ်ကြုံရတဲ့အခါစစ်ပွဲတွေဆင်နွှဲတဲ့အခါတွေမှာဆိုရင်လဲ သတင်းဖြစ်ပေါ်တဲ့နေရာတွေမှာတက်စွန်စံပြတွားရောက်တဲ့တွင်ရယူတင်ပြကြရတာဖြစ်ပါတယ်လက်တလောမှာဆိုရင်တော့စစ်ပွဲတွေဖြစ်ပေါ်နေတဲ့ယူကရိန်းစစ်ပွဲအတွင်းသတင်းတော့တွေတည်ကြရသလိုမြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီရဲ့ဖမ်းဆီးမှုတွေနဲ့အရင်ဆိုင်ရပါတယ်စစ်ပွဲနဲ့ပဋိပက္ခတွေကြားကသတင်းတော့တွေရဲ့အခန်းကဏ္ဍမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
အခုမြင်နေရတာကတော့ယူကရိန်းနိုင်ငံထက်ကစစ်ပွဲတွေမှာသတင်းယူနေကြတဲ့မီဒီယာသမားတွေပဲဖြစ်ပါတယ်စစ်ပွဲတွေအသစ်မှာသတင်းယူရတဲ့မီဒီယာသမားတိုင်းဟာအခက်အခဲမျိုးစုံကိုရင်ဆိုင်နေရတယ်လို့အသက်ပါတည်ဆုံတဲ့အထိအန္တရာယ်ရှိကြပါတယ်မြန်မာပြည်မှာဆိုရင်စစ်တပ်ကအာဏာသိမ်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းမှာပဲသတင်းမီဒီယာသမားတွေတရားကြော်ခန့်ဖမ်းဆီးခံခဲ့ရတယ်လို့အ ਨੇ စုံ၄ဦးခန့်တည်ဆုံခဲ့တယ်လို့နိုင်ငံတကာသတင်းထောက်များအဖွဲ့ချုပ် IFJ ကထုတ်ပြန်ထားပါတယ်အလားတူပဲယူကရိန်းနိုင်ငံထက်ကစစ်ပွဲတွေမှာဆိုရင်နိုင်ငံတကာသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်အပါအဝင်တေဆုံးသူ20ကျော်ရှိခဲ့တယ်လို့လည်းသတင်းတွေကထုတ်ပြန်ထားပါတယ်။ပြည်သွင်းပြည်ပစစ်ပွဲတွေအတွင်းမှာသတင်းမီဒီယာသမားတွေဘယ်လိုပုံစံနဲ့ပါဝင်နေလဲဆိုတာကိုယူကရိန်းနိုင်ငံစစ်မျက်နှာပြင်မှာတုံ့ခါတိတိသတင်းယူခဲ့မှုတဲ့ပြည်သိမ်းနိုင်ငံသားသတင်းထောက်သူနဲ့မြန်မာနိုင်ငံကစစ်မျက်ပြင်မှာလက်ရှိမှတ်တမ်းဓာတ်ပုံရပ်ယူနေတဲ့ဓာတ်ပုံဆရာသူနဲ့ဆက်သွယ်မေးမြန်းတာကိုနားဆင်ကြအောင်ခင်ဗျာ။
You know, given my experience, I've been to Ukraine 3 times. I've got an assignment to go back there at some point this year.
ကျွန်တော်တို့ကြုံရပြောမယ်ဆိုရင်ကျွန်တော်ယူကရိန်းမှာ3ခေါက်လောက်သွားပြီးတော့သတင်းယူခဲ့ပါတယ်။နောက်ထပ်သွားဖို့လည်း assignment ရထားပါတယ်။ရှေ့တန်းစစ်မြေပြင်မှာဆိုရင်စစ်တိုက်နေတဲ့ဟိုစစ်သားတွေရဲ့အနာကိုသွားပြီးတော့သတင်းလိုက်ဖို့ကအရင်အောင်ခက်ခဲပါတယ်။ယူကရိန်းကစစ်ဘက်ဆိုင်ရာဗီဒီယိုတော်တော်များများကိုကြည့်လိုက်မယ်ဆိုရင်တော့မှတမီတာလောက်ဝေးကွာနေရာကနေခင်မီလက်နက်ကြီးတွေနဲ့ပြစ်နေကြပါတယ်။ဒီဗီဒီယိုထဲကိုတော့မှကြည့်ရတာအရန်ကိုကြောက်စရာကောင်းပါတယ်။အဲ့ဒီတော့သတင်းတော့ပြောင်းအနေနဲ့အနီးကပ်သတင်းယူဖို့ဆိုတာတော်တော်လေးကိုရှာပပါတယ်။အနီးကပ်သွားပြီးသတင်းယူတဲ့သူမရှိဘူးလို့တော့ကျွန်တော်မဆိုလိုပါဘူး။ဒီမြန်မာပြည်ဘက်ကိုကြည့်မယ်ဆိုရင်ဒေသကာကွယ်ရေးတပ်တွေရဲ့တိုက်ပွဲတော်တော်များဟာဟိုရာခြုံခိုပြီးတော့အနီးကပ်တိုက်နေကြတာများပါတယ်။အဲ့တော့ဒေသကာကွယ်ရေးတပ်တွေနဲ့ချိတ်ဆက်ပြီးတော့တွားရတဲ့ခီးဆိုရင်တော့အနီးကပ်သတင်းယူဖို့ဆိုတာအခွင့်အရေးပိုများပါတယ်။ဒါကတော့နှစ်နိုင်ငံရဲ့သတင်းယူမှုပုံစံကိုနှိုင်းယှဉ်ကြည့်တာပါ။ဒါပေမဲ့တဖက်ကိုကျွန်တော်တို့ပြန်သွားရရင်ယူကရိန်းကရုရှားကခင်မီစစ်ပွဲဆိုသလိုပဲဘယ်ကနေပြစ်လာမှမသိတဲ့လက်နက်ကြီးကြီးတွေခင်မီလက်နက်ကြီးတွေခေါင်းပေါ်မှာပဲအဆက်မပြတ်ပောက်ကွယ်နေကြတယ်။ယူကရိန်းဘက်ကအမေရိကန်နဲ့ UK ဘက်ကစစ်လက်နက်တွေထောက်ပံ့နေသလိုပဲရုရှားဘက်ကဟားမတ်မဆိုင်ဒုံးကျည်တွေတင့်ကားတွေတကယ့်ခင်မီလက်နက်တွေအသုံးပြုနေတာကိုတွေ့ရပါတယ်။ကျွန်တော်ပထမဆုံးရောက်တဲ့အချိန်ကဆိုရင်အသွေးကြုံရှိတဲ့ဓာတ်ပုံသတင်းတောက်ကကျွန်တော်ကိုသတိပေးပါတယ်။မြင်မြင်မှတ်ထားပါငါတို့ဒီနေရာမှာအချိန်မရွေးလက်နက်ကြီးနဲ့ထုခံရမယ်ဆိုတာပဲကန်ကောင်းရင်တော့ကိုနေတဲ့နေရာအကာအကွယ်ကိုထိပြီးတော့ပောက်ကွဲသွားလို့မထိတာပဲရှိပါဘူးကျွန်တော်ထိုင်းနိုင်ငံက FCC မှာယူကရိန်းတံမက်ကြီးရှိနေတုန်းကျွန်တော်ပြောသွားခဲ့ပူပါတယ်ယူကရိန်းရဲ့ဘယ်နေရာမှာမဆိုအန္တရာယ်များပါတယ်လေဗစ်အပါဝင်ပါပဲဒါတော့မှလေဗစ်မြို့ကပိုလန်နိုင်ငံရဲ့နယ်စပ်မြို့မှာပါဒီမြို့ဟာဆိုရင်အရှေ့ပိုင်းနဲ့အရန်ဝေးလို့လုံခြုံတဲ့နေရာလို့ဆိုရပါမယ်အဲ့ဒီတော့ယူကရိန်းမှာသတင်းယူမယ်ဆိုရင်ဘယ်နေရာမှအလုံးချုံမှုမရှိပါဘူးအချိန်မရွေးကိုယ့်ပုံလက်နက်ကြီးကြပြီးတော့တင်နိုင်ပါတယ်အရင်အနေများပါတယ်နိုင်ငံတကာသတင်းထောက်ပြည်တိုင်နိုင်ငံသားတုံမီဝေါ်ကာရဲ့ပြောကြားချက်ဖြစ်ပါတယ်အခုမြန်မာနိုင်ငံထက်ကရှေ့တန်းစစ်မြေနှံပြင်မှာမှတ်တမ်းဓာတ်ပုံရိုက်ကူးနေတဲ့ကိုမျိုးဆက်လှတ်တော်ကလည်းအခုလိုပြောပြထားပါတယ
်ရှေ့တန်းမှာသတင်းယူရတဲ့အခါမှာဒီကြုံတွေ့ရတဲ့ဟိုအတန်းအနေနဲ့နှီးစက်တဲ့အရာတွေပေါ့လေဟိုအဲ့ဒါကတော့အကြီးကပါလဲဆိုတော့ကျွန်တော်တို့ဒီရတာဒီစစ်ကောင်စီတိုက်ရဲ့ဒီလင်းနဲ့လက်နက်ကြီးပေါ့လေလင်းနဲ့လက်နက်ကြီးဟိုကျွန်တော်တို့ဆိုင်ရတယ်ပေါ့လင်းနဲ့လက်နက်ကြီးဆိုတာကလည်းပဲသူကဒီစစ်မြေပြင်မှာမဟုတ်ဘူးသူတို့ဒီစစ်မြေပြင်မဟုတ်တဲ့ခြားနေရာတွေပေါ့လေသူဒီအခက်တာတွေလင်းနဲ့ဘုံကျဲတိုက်ခိုက်တာတွေတော့ဒီဟိုဒီလက်နက်ကြီးနဲ့ပြစ်တာတွေအဲ့တော့အဲ့ဒီအားတွေတောင်းဟိုအဲ့ဒါတွေတို့ကျွန်တော်အဓိကရင်ဆိုင်ရတာပေါ့အဓိကတော့ဟိုကျွန်တော်ကတော့ဒီဟိုဒီဖြစ်ပြနေရဖြစ်ပြတည်ကိုကျွန်တော် document ဟိုလောက်ရမယ်ပေါ့လေကျွန်တော်ဒီကျွန်တော် Google professional ရဲ့ကိုဒီ document ကျွန်တော်လောက်ရမယ်ပေါ့အဲလောက်ရမယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကအဓိကတော့အဲ့ဒီ document လုံနိုင်ဖို့ပဲကျွန်တော်ကတွေးရပေါ့လေတွေးတဲ့ခါကျတော့ခါကျလို့ရှိရင်ကျွန်တော်ကတော့ဒီအဲ့ဒီ document တာလုပ်ဖို့အတွက်ကိုကျွန်တော် risk ရှိတာမရှိတာဆိုတာမျိုးတွေပေါ့လေ risk ကတော့ရှိပြီးသားပဲဒါပေမဲ့ risk အငဲများပေါ့လေကျွန်တော်အဲ့ဒါတွေကိုကျွန်တော်ကပြန်ပြီးတော့ဟိုစဉ်းတော့စဉ်းစားကြည့်ရတော့ဒါပေမဲ့တေးကြတယ်ကျွန်တော်တို့ကတော့ဒီမဖြစ်မနေဟိုရိုက်ရိုက်ရမယ်ဟာမျိုး document လောက်ကိုလောက်ရမယ်ဟာမျိုးဆိုရင်တော့ကျွန်တော်တို့အဲ risk တွေရှိရဲ့ risk management အများတော့ကျွန်တော်တို့ယူရမှာပေါ့ကျွန်တော်အတန်းအနေနဲ့နှီးစက်နိုင်တယ်အဲဒီ mind ချိနိုင်တာပဲဖြစ်ဖြစ်တော့ကျွန်တော်တို့ဒီဟိုကျွန်တော်သွားနေချိန်တွေစစ်ကြောင်းထိုးလာတာဟိုဖြစ်ဖြစ်ဖြစ်ပါပဲဖြစ်ဖြစ်ပေါ့လေ ကျွန်တော်အဲ့လိုမျိုးတွေကျွန်တော်ကြုံရနိုင်တယ်ကြုံရနိုင်တယ်ဆိုတဲ့ခါကျတော့ဟိုဒါပေမဲ့ကျွန်တော်တို့ကဒီတကယ်ဒီစစ်ကောင်စီတပ်ကကျူးလွန်နေဒီလို war crime တွေရှိလာပြီဆိုရင်ကျွန်တော်အဲ့ဒီဟာကိုတော့ကျွန်တော်ယူမှတ်တမ်းကျွန်တော်ယူဖို့ကတော့ကျွန်တော်တို့ဟိုပြင်ဆင်ထားရတာပေါ့လေစစ်ကောင်ဆိုင်ရာပြင်ဆင်မှုပေါ့ဒီဟိုခြားသောဒီ physical ဆိုင်ရာပေါ့ကျွန်တော်ပြင်ထားရတာ
ဒါကတော့ Ukraine စစ်ပွဲတွေမှာသတင်းယူခဲ့ပူးတဲ့နိုင်ငံတကာသတင်းဆောင် Tommy Walker နဲ့မြန်မာနိုင်ငံထက်ကစစ်မြေပြင်မှာလက်ရှိသတင်းယူနေတဲ့ကိုမျိုးဆက်လှတ်တော်တို့ကအသွေးအကြုံတွေကိုပြောပြသွားတာဖြစ်ပါတယ်နောက်တစ်ပတ်မှာလဲယူကရိန်းနဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြောင်းတွေဘသူတွေကဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ပေးကြပါခင်ဗျာကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
စစ်ပွဲနဲ့ပဋိပက္ခရေးကြားကသတင်းတောက်တွေရဲ့အခန်းကဏ္ဍကိုမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်မှာဟောင်စာကတင်ဆက်ပေးထားတာပါရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဒီမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။အမေရိကန်အစိုးရလုပ်ငန်းတွေရပ်တန့်သွားနိုင်တဲ့အခြေအနေကိုရှောင်လွှဲနိုင်ခဲ့ပေမဲ့လည်းအောက်လွတ်တော် Republican ဥက္ကဋ္ဌကိုယာတုကဖြုတ်ချမယ်ဆိုပြီးတော့ Republican အောက်လွတ်တော်အမတ်တဦးကအခိုင်အမာပြောဆိုထားတာကြောင့်အခုသတင်းပတ်အတွင်းမှာလည်း American Congress လွှတ်တော်မှာမတည်မငြိမ်ဆက်ဖြစ်နေနိုင်တဲ့အနေအထားဆက်ရောက်သွားနိုင်ပါတယ်။ဒါဒီအကြောင်း VOA သတင်းတောက် Veronica Beltares Iglesias ပြောထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါပါရှင်။
American အစိုးရသုံးစည်းကို Congress လွှတ်တော်ကစနေနေ့မှအတည်ပြုလိုက်ပြီးတဲ့နောက်သမ္မတ Joe Biden လက်မှတ်ရေးထိုးလိုက်ပါတယ်။ဒါ့အပြင်လည်းဒီသုံးစည်းဟာရေတိုကာလအတွက်သာဖြစ်ပြီးအနည်းဆုံး November လလယ်အထိလောက်သာဖြစ်ပါတယ်။ယာယီသုံးစည်းသတ်မှတ်ပေးဖို့17နာရီကြာအချိန်ယူခဲ့တာနဲ့ပတ်သက်လို့နောက်ထပ်ထပ်ပြီးတော့မဖြစ်ဖို့လဲတင်းငွေနေနေ့မှာသမ္မတ Biden ကအခုလိုသတိပေးပြောကြားပါတယ်။
The brinkmanship has to end.
All on in our social line အခြေအနေစီတွန်းပို့နေတာရတန်းကရပ်ဖို့လိုပြီးအခုလိုချင်းချက်အခြေအနေမျိုးထပ်မကြုံသင့်တော့ပါဘူး။ Congress က Republican မိတ်ဆွေတွေအနေနဲ့တနွေလုံးချိန်ဖြုန်းတီးခဲ့တာမျိုးမလုပ်တော့ဘူးတိုက်တွန်းပါတယ်။လွန်ခဲ့တဲ့လအနေငယ်ကသဘောတူထားခဲ့တာဒီကိုလေးနဲ့ထားပြီးတနစ်စာသုံးစိတ်ကိုတမတ်ဆုံးဖြတ်ပေးပါ
အစိုးရသုံးစိတ်ကိစ္စယာယီပြေလဲသွားပေမဲ့ဒီမိုကရက်တွေနဲ့အပေးယူလို့လို့ဆိုပြီးတော့ Republican တဦးလဲဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုလက်ရာဇွန် Conservative Republican တွေကယာရုကဖြုတ်ချမယ်ဆိုပြီးတော့ပြောဆိုနေပါတယ်
In January,
အောက်လွတ်တော်ဥက္ကဋ္ဌယာရုတာဝန်နဲ့ပတ်သက်ပြီးဇန်နဝါရီလမှာဆွေးနွေးခဲ့ကြတော့က Kevin နေနဲ့အတုံးစီပြဋ္ဌာန်းဖို့ကိစ္စလိုက်နာရမှာရင်းနဲ့ပတ်သက်လို့သဘောတူခဲ့ပါတယ်။အစိုးရအတုံးစီတတ်မှတ်ဖို့နဲ့ပတ်သက်လို့ American လွှတ်တော်မတ်တွေကသဘောတူနိုင်တယ်လို့သဘောမတူလို့လည်းရပါတယ်။သူလောက်တာကတကယ်ကိုလက်မခံနိုင်စရာပါ။ဒီလိုတွေလုပ်နေလို့ကျွန်တော်တို့33 trillion အကျွေးတင်နေပါတယ်။ကျွန်တော်တို့ကအတုံးစီကိုအကြောင်းအရာလိုက်ခွဲခြားအတည်ပြုသတ်မှတ်ပေးလို့ပြီးသူကလည်းသဘောတူထားတာပါ။ဒါပေမဲ့သူကတိကိုသူချိုးဖောက်ပါတယ
်။မက်ကာတီကလည်းခက်တင်းတင်းတုံ့ပြန်ပါတယ
်။ So be it, bring it on.
သူကအဲ့လိုဆိုတော့လည်းထိတ်တိုက်တွေးကြအောင်ပေါ့။ဒီကိစ္စကိုအပြတ်ရှင်းကြပြီးအားလုံးကိုယ့်လုပ်ကိုဆက်လုပ်ကြဖို့ပါ။သူကအစိုးရလုပ်ငန်းတွေရပ်သွားအောင်လုပ်တယ်။ကျွန်တော်ကအစိုးရလုပ်ငန်းတွေရပ်မသွားအောင်လုပ်ခဲ့တာကိုသူကမကျင်နပ်ဘူးဆိုရင်တော့ဒီကိစ္စထိတ်တိုက်ရင်ဆိုင်ကြတာပေါ့
။အခုလိုအခြေအနေတွေရှိပေမဲ့လည်းနှစ်ဖက်ပါတီကသဘောတူထားတာတွေလက်တွေ့လှုပ်ဆောင်လာလိမ့်မယ်လို့တချို့ကသုံးသပ်ပါတယ်။
There is bipartisan compromise
to Ukraine နိုင်ငံကိုထပ်ပြီးတော့ထောက်ပံ့ပေးဖို့နှစ်ဖက်ပါတီတွေကသဘောတူထားတာပါ။ကျမတို့တပ်ဖွဲ့ဝင်တွေအတွက်နဲ့နေဆက်လုံခြုံရေးအတွက်လည်းအလုံးလောက်ထောက်ပံ့ပေးထားပါတယ်။လာမယ့်သတင်းပတ်တွေမှာအခုလိုဦးစားပေးကိစ္စတွေအကောင့်ထဲပေါ်ဆောင်ရွက်တာကိုတွေ့လာလိမ့်မယ်လို့ထင်ပါတယ
်။ American နိုင်ငံရေးလောကကအချက်တဲတွေကိုဖြည့်ရှင်းနိုင်မယ့်နည်းတချို့ကအကြံပြုပါတယ
်။ I think
longer term we do need to focus more
yeshi ma lut do apwe zi rui ma ba pyu bian pyaung le yi po a yong sai lou saung bo lo me tin ma de lut do ma longan rui chaw chaw mu mu le pat nai aw a thauk gu phit si me tacha naingan ye party ko za pyu tu rui pa win la nan ye ni lan rui sha pwe ma da party ji na kya a cha a bian lan pait so a tai khan lou ni ja de a che ni gu ကျော်လွှားနိုင်ပါမယ်
အခုလိုနိုင်ငံရေးလွန်ဆွဲပွဲတွေဟာအမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုအခမ်းအနားပုံရိပ်နဲ့စီးပွားရေးကဏ္ဍဘက်မှာလည်းထိခိုက်နိုင်ကြောင်းသုံးသပ်သူတွေကထောက်ပြပါရစေခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါမင်္ဂလာပွဲကျင်းပခြင်းသူတွေအတွက်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ဟာရေပန်းစားတဲ့နေရာတစ်ခုဖြစ်နေပါတယ်မင်္ဂလာမောင်နှံတွေအတွက်ဘလို့ဆွဲဆောင်မှုတွေရှိနေလို့လဲဆိုတာမဆုမြတ်မွန်တဲ့အတူကဘာတလခီးသွားအစီအစဉ်ကနေတွားလေးလာကြအောင်ပါရှင
်ယေရှုခရစ်တော်ကအားလုံးကိုရင်ဖွင့်ကြိုဆိုနေတဲ့ပုံဖြစ်အောင်ထုစစ်ထားတဲ့အေယာမခရစ်တရတီမာယုတ်ထူကြီးဟာဘရာဇီးနိုင်ငံကိုအကိုစားပြုတဲ့အထင်ကရယုတ်ထူကြီးဖြစ်ပါတယ်ကောကဗာဒူတောင်ပေါ်မှာ68ပေအမြင့်ရှိတဲ့ယေရှုယုတ်ထူကြီးကရီယိုဒီဂျနေရိုမြို့ကိုအပေါ်စီးကနေမိုးထားတယ်လို့ဖြစ်နေပါဗျ။ခေတ်သစ်အံပွဲ9ခုထဲမှာပါတဲ့ Christ the Redeemer အေယာမယေရှုခရစ်တော်ယုတ်ထူကြီးအပြင်လှပတဲ့ပင်လယ်ကမ်းခြေတွေတောင်တန်းတွေနဲ့ရီယိုဒီဂျနေရိုမြို့ဟာကမ္ဘာလက်ခီးသွွားဧည့်သည်တွေအလားအများဆုံးကမ္ဘာမြို့တွေထဲမှာတစ်ခုပါဝင်ပါတယ်။အခုတော့ကမ္ဘာလက်ခီးသွွားတွေတောင်မကကမ္ဘာတဝန်းကမင်္ဂလာဆောင်ခြင်းသူတွေပါအလားများနေတယ်လို့ဘရာဇီးခီးသွွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်Rio de Janeiro မြို့ကတောင်တွေပေါ်မှာအကျော်ကြားဆုံး Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရတဲ့ Canton House နေရာမှာနေဝင်ချိန်အလှကိုနောက်ခံထားပြီးမင်္ဂလာပွဲကျင်းပနေတဲ့မင်္ဂလာမောင်နှံက Rio မြို့ကနေမိုင်300ကျော်အဝေးမှာရှိတဲ့ São Paulo မြို့ကဖြစ်ကြပါတယ်
။ Então mesmo hoje atualmente morando em São Paulo, a gente
ကျွန်တော်တို့က São Paulo မှာနေပြီးမြဲကျွန်တော်တို့နှစ်ယောက်လုံးကမင်္ဂလာပွဲကိုအထင်ကရနေရာမှာလုပ်မယ်လို့ပထမဦးစားပေးရွေးခဲ့ကြပါတယ်။ဒီညကရီယိုမြို့နယ်လဲကပ်နေပါတယ်ရှူဂါလော့ဖ်တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရပါတယ်ကျွန်တော်တို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကိုမမေ့နိုင်စရာရှူခင်းအလှနဲ့တွေ့ကြုံပေးချင်တာပါ
သူတို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကလည်းဆာပေါလိုမြို့ကနေလာကြတာပါအခုလိုရီယိုမြို့ကရှူခင်းအလှနေရာမျိုးတွေမှာမင်္ဂလာပွဲလှုပ်ချင်သူတွေပိုပိုများလာနေတယ်လို့မင်္ဂလာပွဲစီစဉ်တဲ့လုပ်ငန်းတွေကပြောကြပါတယ်အထူးသဖြင့်ကိုယ့်နေရာမဟုတ်တဲ့ထူးထူးခြားခြားနေရာတစ်ခုမှာတကူတကသွားပြီးပွဲလုပ်ချင်ကြသူတွေကြားမှာရီယိုဒီဂျနေရိုမြို့ကမျက်စိကျစရာဖြစ်နေတာပ
ါအဓိကကတော့ရှုခင်းကတိတ်လာလို့ပါကျမတို့ကပင်လယ်အလှကိုတိတ်သဘောကြတော့ပင်လယ်နောက်ခံတဲ့နေဝင်အလှကိုမြင်ချင်တယ်လေဒီနေ့ကတော့ဘုရားသခင်ရဲ့ကျေးဇူးကြောင့်ရာသီဥတုကလည်းတိတ်ကိုတရားပြီးတကယ်ကိုပြည့်စုံတဲ့နေ့တစ်နေ့ဖြစ်ပါတယ
်အခုလိုကမ္ဘာအထင်ကရ Christ the Redeemer ရုပ်ထုကြီးနဲ့တခြားရင်ကျင်းမှုဆိုင်ရာကာနီဗယ်ပွဲတော်တွေကြောင့် Rio de Janeiro မြို့ကိုလာလည်ကြတဲ့ကမ္ဘာလှည့်ခီးသွွားဧည့်သည်ကတစ်နှစ်ကိုတန်းတဲ့ချီရှိပါတယ်။ဒီလိုနိုင်ငံတကာကလာလည်နေကြသူတွေအပြင်မင်္ဂလာပွဲတွေလာရောက်ကျင်းပသူတွေများလာတာကြောင့်မင်္ဂလာပွဲဆိုင်ရာကုန်စည်ပြပွဲတွေမှာနိုင်ငံသားတွေကိုပါဆွဲဆောင်နိုင်ဖို့အာရုံစိုက်လာကြပါတယ်
။ A procura aqui na capital é muito grande, nós temos o Cristo Redentor, Ponte
Azul. Christ the Redeemer နဲ့ Sugar Loaf တောင်ကြီးရှိတဲ့နေရာတွေကိုနိုင်ငံတကာဧည့်သည်တိုင်းအရောက်သွားကြင်ကြသလိုနိုင်ငံခြားကနေလာပြီးမင်္ဂလာပွဲလာလုပ်ခြင်းတွေလည်းသိပ်များပါတယ်မင်္ဂလာပွဲစည်းအခွင့်တိုးတက်နေတဲ့အတွက်ခရီးသွားလုပ်ငန်းကိုလည်းတစ်နှစ်ပတ်လုံးတိုးတက်အောင်အထောက်အကူပြုရမှုကျွန်တော်တို့တကယ်ဝမ်းသာပါတယ
်တခြားကနေရီယိုကိုလာပြီးမင်္ဂလာပွဲကျင်းပကြသူတွေအနေနဲ့ Christ the Redeemer ရုပ်ထုကြီးရှိတဲ့နေရာကိုပထမဦးစားပေးရွေးချယ်ကြတယ်လို့မင်္ဂလာပွဲစီစဉ်ပေးသူတွေကပြောကြပါတယ်
Fazer casamento no Cristo Redentor é maravilhoso, mas das 7
မတူညီတဲ့အတွေ့အကြုံဖြစ်ပါတယ်။မင်္ဂလာမောင်နှံအတွက်တင်မဟုတ်ပဲမင်္ဂလာပွဲပြင်ဆင်ပေးသူအားလုံးအတွက်လည်းမမေ့နိုင်စရာအတွေ့အကြုံတွေရစေပါတယ်
။သတို့သမီးသတို့သားတွေအတွက်နံပါတ်1ဦးစားပေးနေရာဖြစ်နေတဲ့ Rio de Janeiro မြို့မှာတခြားကလာပြီးကျင်းပတဲ့မင်္ဂလာပွဲဘလောက်များတယ်ဆိုတာလောလောဆယ်စစ်တမ်းအတိအကျမရှိသေးပေမဲ့နေရာရချိန်မရနိုင်လောက်အောင်များနေတယ်လို့ပြည်내ခေသွားဝင်ကြီးကပြောပါတယ်။
Cristo Redentor tem casamentos, parece que são mais de 200 casamentos por ano.
Christ the Redeemer ယုတ်တူကြီးခြေရင်းမှာကျင်းပကြတဲ့မင်္ဂလာပွဲပေါင်းက တနေ့တနေ့ကို200ကျော်ရတယ်။တခါတလေပွဲလုပ်ချင်သူရှိတာတော့ရက်ချင်းမရကြတာမျိုးတွေရှိပါတယ်။အထူးသဖြင့်မင်္ဂလာပွဲတီးတန့်ကျင်းပတဲ့နေရာတွေမှာလည်းတခါတခါရက်ချင်းအားလုံးပြည့်နေတာမျိုးလိုချင်တဲ့ရက်မရတာမျိုးတွေဖြစ်နေကြပါတယ်။အဲ့ဒါတွေကိုကြည့်ရင်ရီယိုဒီဂျနေရိုမြို့မှာမင်္ဂလာပွဲလာလုပ်ချင်သူတွေများနေတယ်ဆိုတာသိနိုင်ပါတယ်။
1922ခုနှစ်မှာအုံမြင့်ချခဲ့ပြီးတော့1932ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ Christ the Redeemer မှာယေရှုရုပ်ထုကြီးရဲ့ခြေရင်းမှာမင်္ဂလာဆောင်ပွဲတွေကို2015ခုနှစ်မှာတည်းကစတင်ကျင်းပနေတာဖြစ်ပါတယ်။မြို့ကန်ကြော်ကြတဲ့အမှုပညာရှင်တယောက်ကအာယုံမတက်ခင်ဒီနေရာမှာမင်္ဂလာပွဲကျင်းပခဲ့တာကနေမြို့ရဲ့အထင်ကရနေရာမှာမင်္ဂလာပွဲလုပ်တာခေတ်ဆားလာခဲ့တာပါ။ကမ္ဘာတစ်ဝန်းကခီးသွွားဧည့်သည်တွေရောက်မလာခင်မနေ့လင်းအားကြီးအချိန်မှာမင်္ဂလာပွဲကျင်းပနိုင်ဖို့အတွက်ဧည့်သည်တွေမနေ့9နာရီလောက်ထဲကရောက်နေကြပါတယ
်။ Nesse momento a gente está correndo aqui um pouquinho contra o tempo, né? Porque a gente já tá com a
အခုဆိုရင်ကျမတို့နည်းနည်းအချိန်လုနေကြရပါတယ်။ဧည့်သည်တွေလည်းစရောက်နေကြပါပြီ။နေမထွက်ခင်မင်္ဂလာပွဲကိုစဖို့လိုပါတယ်။ပွဲစားတဲ့အချိန်နဲ့ပြီးတဲ့အချိန်ကတိတ်ကိုအရေးကြီးပါတယ်။ကဘာလှည့်ခီးသည်တွေရောက်မလာခင်အားလုံးသိမ်းဆဲပြီးစီးနေဖို့လိုပါတယ်။
ဒီမင်္ဂလာပွဲကျင်းပနေတဲ့ဇုံတွဲကလည်းရီယိုမြို့ကနေမိုင်900ကျော်ဝေးတဲ့ကူတီချီဘာမြို့ကလာကြတာဖြစ်ပါရဲ့အခုလိုတခြားမြို့မှာမင်္ဂလာပွဲကိုလာကျင်းပရတဲ့အတွက်ပို့အလုံးရှုပ်ပေမဲ့လည်းဒီနေရာမှို့တခြားဘယ်မှနေမှမတူတဲ့အမှတ်ရစရာအတွေ့အကြုံတွေရတယ်လို့သူတို့သမီးကပြောပါရဲ
Well uma vista única um casamento único é tudo
ရှုခင်းလားကဘာနေမှမတူတယ်လို့ဒီနေရာမှာပဲထူးထူးခြားခြားစိတ်ရဲ့စွမ်းအားကိုခံစားရပါတယ်တခြားဘယ်မှမမရပါဘူးဒီလိုနေရာမှာမင်္ဂလာပွဲကျင်းပရတာတကယ်ကိုထူးခြားလှပါတယ
်ဘရာဇီးနိုင်ငံကအထင်ကရလူသိများတဲ့ Christ the Redeemer ရုပ်ထုကြီးခြေရင်းမှာမင်္ဂလာဆောင်ကြသူတွေအနေနဲ့အခမ်းအနားကိုမနေ့9နာရီခွဲမတိုင်ခင်မှာအားလုံးရှင်းလင်းပေးကြဖို့လိုပါတယ်ကမ္ဘာအံပွဲ9ခုရဲ့ပါတဲ့ရုပ်ထုကြီးစီလာကြတဲ့နိုင်ငံတကာကကမ္ဘာလက်ခီးသွွားဧည့်သည်တွေကိုမနေ့8နာရီကစပြီးဝင်ခွင့်ပေးတာမို့ဧည့်သည်တွေရောက်မလာခင်အခမ်းအနားတွေကိုအပြီးသတ်ကျင်းပကြရပါတယ်ခီးသွွားဧည့်သည်တွေကိုလာခွင့်ပြုချိန်ပိတ်လိုက်တဲ့ည9နာရီနောက်ပိုင်းမှာလဲမင်္ဂလာအခမ်းအနားတွေကျင်းပကြပါတယ်။ညဘက်မှာဆိုရင်တော့ Rio de Janeiro မြို့ရဲ့ညအလှကိုအပေါ်စီးကနေမြင်နေကြရမှာပါ။တကယ်လို့နေ့ဘက်အချိန်မှာမင်္ဂလာဆောင်ကျင်နေဆိုရင်တော့အေယာမယေရှုရုပ်ထုကြီးထဲမှာရှိတဲ့ဖျားချောင်းလေးထဲမှာအချင်းယုံမင်္ဂလာပွဲလုပ်လို့ရပါတယ်ရှင်။ကျွန်မဆူမြတ်မမ
။မင်္ဂလာပွဲဆင်နွှဲခြင်းကြားRio မြို့အကြောင်းကိုမဆူမြတ်မွန်တင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်ဝှမ်းခီးသွားအစီအစဉ်မှာနားဆင်ကြရတာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့ပါမို့အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကြီးအကျယ်ကိုမတ်ခင်လေးကဆက်ပြောပြပေးမှာပါရှင်
မြန်မာအရေးဖြစ်ရှင်မှုကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအောင်မြင်မှုမရှိကြောင်းကုလသမဂ္ဂအရာရှိဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကပြောလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအစိုးရတွေရဲ့ဖြည့်ရှင်ဆွေးနွေးမှုတွေမှာလက်တွေ့အရေးယူဆောင်ရွက်တာတွေမရှိသလိုမြန်မာနိုင်ငံကကုလသမဂ္ဂရုံးဟာလည်းစစ်အာဏာပိုင်တွေကျင့်တဲ့အောင်လုပ်နေတဲ့မအောင်မြင်တဲ့ချင်းကပ်မှုတွေကိုသာထပ်လုပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂဘယ်နည်းဘယ်ပုံပြက်ကွက်နေလဲလို့အမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကုလသမဂ္ဂရဲ့အကြီးအကဲဖြစ်မြန်မာပြည်သူတွေအတွက်တာဝန်ယူဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်ထားပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်က CN Paragon ကုန်တိုက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ရာအနည်းဆုံးလူ3ဦးသေဆုံးပြီးနောက်ထပ်4ဦးဒဏ်ရာရခဲ့ကြောင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါရတယ်။ထိခိုက်သေဆုံးသူအရေးအတွက်ကိုအေယာဝင်အရေးပေါ်အကြီးအကဲ Yutanat Satanan ကအတည်ပြုခဲ့ကြောင်းကိုလည်း AFP သတင်းကဖော်ပြခဲ့ပါရတယ်။ပြစ်ခတ်မှုအတွက်မတင်ကားသူအသက်14နှစ်အရွယ်လူငယ်တယောက်ကိုဖမ်းဆီးထားတယ်လို့လည်းရဲတပ်ဖွဲ့ကကိုးကားပြီးသတင်းတွေကဖော်ပြကြပါရတယ်။ဝင်ကြီးချုပ် Satasa ထာဗီစင်ကတော့အခင်းဖြစ်ပွားရာနေရာကိုရဲတပ်ဖွဲ့ဝင်တွေရှင်းလင်းနေပြီးအခြေအနေကိုထိမ့်သိမ်းနိုင်ပြီလို့လည်းပြောပါရယ်ဆွီဒင်နိုင်ငံစတော့ဟ ோம் မြို့ကနေနိုဘယ်ဆုတွေကိုဆက်လက်ကြီးညာနေတာမှာ2022ခုနှစ်အတွက်ယူပဗီရာဆိုင်ရာနိုဘယ်ဆုကိုပြင်သစ်နိုင်ငံကအဲလန်အက်စပတ်အမေရိကန်နိုင်ငံကဂျွန်ကလော့ဆာနဲ့ဩစတြေးလျနိုင်ငံကအန်တွန်ဇလိုင်းကန်တို့က၃ဦးကပူးတွဲရရှိသွားကြောင်းဒီနေ့ကြီးညာလိုက်ပါရယ် Quantum Information Science ကိုတွေ့ရှိခဲ့ကြတဲ့သူတို့၃ဦးကိုပူးတွဲချင်းမြင့်လိုက်တာဖြစ်ကြောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွီဒင်သိပ္ပံအကယ်ဒမီကကြေညာထားပါတယ်။တီးကြားစီခွဲထားတဲ့ကြားကအရာဝတ္ထုနှစ်ခုဟာတပေါင်းတစည်းတဲ့ပုံစံနဲ့တက်ဝင်လှုပ်ရှားနေတဲ့ကွမ်တမ်အနေထားကိုသိရှိနိုင်တဲ့နည်းပညာကိုသူတို့တဦးချင်းစီကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။
တင်ရင်ချင်းချုပ်ကိုမခင်လေးကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုကင်နဲ့ရောဘတ်ဘတ်စတူပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခက်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမအလေးမပါ This program.